Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်း2019ခုနှစ်ဇွန်လ23ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတူမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါရုရှားပေါ်ချမှတ်မဲ့ဒဏ်ခတ်ပိတ်ဆို့မှုအစ်တတွေနဲ့ပတ်သက်လို့ပါတီကြီးနှစ်ရက်တို့ကလွှတ်တော်ခေါင်းဆောင်တွေကြားသဘောတူညီချက်ရရှိသွားပါပြီအာဖဂန်နိုင်ငံတွင်းကရေးပါတဲ့ခရိုင်နှစ်ခုကိုတာလီဘန်သဘုံတို့ဒီကနေ့သိမ်းပိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြားမဲ့သတင်းလွှာတွေထဲမှာတော့
ငြိယာရေးကိုတူနာကုန်နာမီနဲ့ဝိုင်းဝိုင်းမှာတူကုန်ကုန်ရေးချိန်ရေးကိုကျင့်သုံးပြီးတော့ဆောင်ရွက်ရမယ်လို့တခြားလုံးရက်ခံခဲ့တာပါဒီနေ့ချိန်နေမှာလဲကျွန်တော်တို့နိုင်ငံမှာပေါ့နော်ဒီတန်းလူရေးကိုအခြေခံတဲ့
ဆရာကြီးတခင်ကိုရောမှိုင်းငင်းငင်းရေးကွန်ရဲ့ပြန်ကြားရေးတာဝန်ခံဦးထွန်းဝင်းကြီးပြောသွားတာပါပြည်စုံကိုတည်င်းတွေပြီးမှကြားကြရပါမယ်ဒီအကြောင်းနဲ့အတူမြမအရေးဆွေးနွေးခန်းကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်ကုရင်ဆုံးတော့နောက်ဆုံးရတည်င်းတွေကိုမတ်တင်ကြီးထိုက်နဲ့ကုရင်နိုင်တို့ပြောပြပေးပါမယ်ရှင
်ရုရှားပေါ်ဒဏ်ခတ်ပိတ်ဆို့မှုသည့်နောက်အီရန်နဲ့မြောက်ကိုရီးယားအပေါ်စီးပွားရေးအရာဒဏ်ခတ်မှုတို့နဲ့ပတ်သက်ပြီးပါတီကြီးနှစ်ရက်တွေရဲ့လွှတ်တော်ခေါင်းဆောင်တွေကြားသဘောတူညီချက်ရရှိသွားပြီဖြစ်ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုနောက်ယူကရိန်းနဲ့ဆီးရီးယားနိုင်ငံတွင်းမှာစစ်ရေးအရာရန်လိုတဲ့ဆောင်ရွက်ချက်တွေကိုဆန့်ကျင်ပြီးဒဏ်ခတ်ပိတ်ဆို့မှုအသစ်ကိုဆောင်ရွက်တာဖြစ်ပါတယ်။ဒီဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုတော့လာမယ့်အင်္ဂါနေ့မှာအောက်လွှတ်တော်မှာမဲခွဲဖို့စီစဉ်ထားပါတယ်။ရုရှားဆိုရပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးတဲ့နေရာမှာလွယ်ကူစေဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကလိုလားချက်တွေကတော့အခုမဲခွန့်မဲ့အထက်မှာပါဝင်မှာမဟုတ်ပါဘူး။ဒီဥပဒေချမ်းနဲ့မှာတော့ပြီးခဲ့တဲ့တလကျော်ကအထက်လွှတ်တော်မှာအတည်ပြုခဲ့တဲ့အီရန်ရဲ့တည်ငြိမ်မှုပြတ်ပြားအောင်ဆောင်ရွက်ချက်တွေကိုတံပြန်တဲ့ဥပဒေနဲ့အီရန်ရဲ့ပယ်ထိန်တုံးကြီးစမ်းသပ်မှုအပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေလည်းပါရှိပါတယ်။အောက်လွှတ်တော်ကိုရောက်တဲ့အချိန်မှာတော့ဒီဥပဒေချမ်းကလှုပ်ထုံးလုံနေဆိုင်ရာကိစ္စတွေကြောင့်တတ်နေကြတာပါ။အောက်လွှတ်တော်ဘက်ကဒီဥပဒေထဲမှာမြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နေအပေါ်ပို့ပြီးတော့တင်းကျပ်တဲ့စီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုတွေထပ်ဖြည့်ဖို့လိုလားခဲ့တာဖြစ်ပါတယ်။မနေ့စနေနေ့မှာတော့လှုပ်ထုံးလုံနေဆိုင်ရာကိစ္စရပ်တွေကြောင့်ကြက်ကြာနေရတဲ့အချက်တွေရောမြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုထပ်ထည့်တာတွေအပေါ်မှာပါသဘောတူညီချက်ရရှိပြီလို့ပါတီနှစ်ယောက်ကဆေးဆက်ဆွေးနွေးသူတို့ကပြောဆိုတာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုတောင်ပိုင်းတက်ကဆစ်ပြည်နယ်ကဝေါ်မော့ဆန်ကြီးရဲ့ကားရပ်နားရနေရာမှာရပ်ထားတဲ့ကုန်တင်ကားကြီးတစ်ခုထဲမှာလူ၈ဦးသေဆုံးနေတာတွေ့ရကြောင်းတက်ကဆစ်ရဲတပ်ဖွဲ့ကပြောပါတယ်။ကုန်တင်ကားထဲမှာကလေးငယ်တွေအပါအဝင်အနည်းဆုံး28ဦးကိုတွေ့ရှိခဲ့ပြီးအဲ့ဒီက18ဦးကတော့စိုးရင်ပွဲရအပူချိန်ကြောင်ဖြစ်တဲ့ဒဏ်ရာတွေရရှိထားတယ်လို့ဆန်အန်တိုနီယိုမိသက်တပ်ဖွဲ့အကြီးအကဲချောင်းဆော့ကပြောပါတယ်။ကဲထုတ်လာသူတွေကတချို့ကတော့ပြန်မကောင်းလာနိုင်တော့တဲ့အခြေအနေမျိုးအုံနောက်ထိကိမ်းမှုခံစားနေရတယ်လို့လည်းမိသက်တပ်ဖွဲ့အကြီးအကဲက CNN သတင်းဌာနကိုပြောပါတယ်။နောက်တညသာထပ်နေရင်တော့ဒီလူတွေအားလုံးအသက်ရှင်တော့မှာမဟုတ်ဘူးလို့လည်းမိသက်တပ်ဖွဲ့အကြီးအကဲကပြောပါတယ်။ဆန်အန်တိုနီယိုမြို့ရဲ့ရာသီဥတုကပူပြင်းခြောက်သွေ့နေတာပါ။အေးကန်းကုန်တင်ကားကြီးဖြစ်ပေမဲ့လို့လည်းလေးပိစက်ကအလုံးမလုံးပဲဖြစ်နေတာပါကုန်တင်ကားမောင်းသူကိုတော့ဖမ်းဆီးထားပြီဖြစ်တယ်လို့အာနာပိုင်ကပြောပါတယ်ကုန်တင်ကားမှာလိုက်ပါသူတူကဝေါ်မဆန်ကြီးကဝန်ထမ်းတူကိုတောက်ရေပေးဖို့တောင်းခဲ့ပြီးတဲ့နောက်အဲ့ဒီလူတွေကိုတွေ့ခဲ့တာဖြစ်ပါတယ်ဝေါ်မဆန်ကြီးကဝန်ထမ်းကရေတောင်းတဲ့သူကိုရေပေးခဲ့ပါတယ်အဲ့နောက်မှာတော့ရဲကိုဖုန်းခေါ်ပြီးဒီလူတွေအစင်ပြေမပြေစစ်ဆေးပေးဖို့အကြောင်းကြားခဲ့တာဖြစ်ပါတယ်လူမောင်ခိုကူးမှုရာဇဝတ်မှုဆန်ရဆရာနဲ့ဆောင်ရွက်နေတယ်လို့လည်းရဲချုပ်ဝီလျံမက်မော်နက်စ်ကပြောပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတွင်အရေးပါတဲ့ခရိုင်နှစ်ခုကဌာနချုပ်တွေကိုသိမ်းယူပြီးအနီးတစ်ဝိုက်ကအစိုးရဌာနတွေကိုလည်းတာလီဘန်တို့တိုက်ခိုက်နေတဲ့အာဖဂန်နစ္စတန်အလဲပိုင်းမှာတိုက်ပွဲတွေပြင်းထန်နေတယ်လို့တာဝန်ရှိသူတွေပြောပါတယ်။ဂေါ်ပြည်နယ်တဲ့ကထာဝရခရိုင်ကိုဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာသဘုံတွေဝင်ရောက်တိုက်ခိုက်တာဖြစ်တယ်လို့အာဖဂန်အစိုးရနဲ့တာလီဘန်သဘုံဘက်ကတာဝန်ရှိသူတွေကပြောပါတယ်။ဂေါ်ပြည်နယ်နဲ့ကက်ရက်နိုင်ငံမြောက်ပိုင်းကဖေရက်ပြည်နယ်ကိုဟစ်စတန်ခရိုင်ကိုတာလီဘန်သဘုံတွေထိမ်းချုပ်သိမ်းယူပြီးတဲ့နောက်ဂေါ်ပြည်နယ်တဲကထာဝရခရိုင်ကိုဝင်တိုက်တာဖြစ်ပါတယ်။ထာဝရခရိုင်ကိုထောင်နေချီတဲ့တာလီဘန်တိုက်ခိုက်ရေးသမားတွေကအာယုံမတက်ခင်ဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးခရိုင်ကိုမစည်းနှင်နိုင်ခင်မှာအာဖဂန်တပ်ဖွဲ့တွေကအပြင်းအထန်ခုခံတိုက်ခိုက်ခဲ့ကြတယ်လို့လည်းဂေါ်ပြည်နယ်အုပ်ချုပ်ရေးမှူးက VOA ကိုပြောပါတယ်။ ဖာရတ်ပြည်နယ်ကိုဟစ်စတန်ခရိုင်ကိုတော့တာလီဘန်သဘုံ900လောက်ညချင်းဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးရဲဌာနချုပ်အပါအဝင်အရေးပါတဲ့ဌာနချုပ်တွေကိုအချင်းတို့အတွင်းသိမ်းယူခဲ့ပြီးတဲ့နောက်ခရိုင်တစ်ခုလုံးကိုထိန်းချုပ်လိုက်တာလို့အစိုးရပြောခွင့်ရက VOA ကိုပြောပါတယ်။ Lawless ခရိုင်တွင်းကအစွန်အဖျားကကျေးရွာတစ်ခုမှာလဲအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်200လောက်ပိတ်မိနေပြီးအရေးပေါ်စစ်ကူလိုအပ်နေတယ်လို့အဲ့ဒီတာဝန်ရှိသူက VOA ကိုပြောပါတယ်။ဖာရပြည်နယ်တဲ့ကတခြားခရိုင်ရှစ်ခုတွင်ကအစိုးရဌာနတွေကိုလည်းသဘုံတွေကတိုက်ခိုက်နေတယ်လို့အာဖဂန်မီဒီယာကဖော်ပြပါတယ်။ခရိုင်နှစ်ခုကိုတိုက်ခိုက်သိမ်းပိုက်တာမှာတာလီဘန်သဘုံတွေရဲ့တိုက်ခိုက်မှုကြောင့်အစိုးရတပ်ဖွဲ့ဝင်အကြအဆုံးများပြားပြီးဒါဇင်နဲ့ချီတေဆုံးတယ်လို့တာလီဘန်ပြောခွင့်ရကပြောပါတယ်။ထိခိုက်တေဆုံးမှုအရေအတွက်နဲ့ပတ်သက်လို့တော့တီးခြားအတည်ပြုချက်တွေမရှိသေးပါဘူးရှင်
။ဗင်နီဇွဲလားနိုင်ငံမှာလွတ်တော်သစ်ဖွဲ့စည်းရေးအခြေတင်ဖြစ်ဖွယ်ဇူလိုင်30ရက်ရွေးကောက်ပွဲကိုဖျက်သိမ်းရေးတမရနီကိုလတ်မာဒူရိုကိုဖိအားပေးဖို့ရွယ်ပြီးဒီသတင်းပတ်ထက်မှာနိုင်ငံတော်နဲ့ရဲ့ဂျာဆန္ဒပြပွဲကိုအတိုက်ခံဘက်ကကြေညာပါတယ်။မနေ့စနေနေ့တုန်းကတော့မြို့တော်ကာရာကတ်စ်မှာဆန္ဒပြသူတွေကအခြေခံဥပဒေကိုပြင်ဆင်ရေးဆွဲမဲ့တမရမာဒူရိုရဲ့အစီအစဉ်ကိုစန့်ကျင်ကြွေးကြော်ပြီးတော့တရားရုံးချုပ်ကိုခြိတက်ဆန္ဒပြခဲ့ကြပါတယ်။ကာရာကတ်စ်မြို့တော်တွင်နေရာတစ်ခုမှာတော့မြို့သားအဆောင်တပ်ဖွဲ့တွေကမျက်ရည်ပုံးတွေတုံးခဲ့ပါတယ်။ဖြူအောင်မီးခိုးငွေတွေနောက်လုံခြုံရေးတာဝန်ရှိသူတွေကလည်းဆိုင်ကယ်တွေနဲ့တန်းစီပြီးတော့ဆန္ဒပြတဲ့သူတွေကိုတားဆီးခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့အစိုးရစန့်ကျင်ရေးမှာထင်ရှားတဲ့ပြရုပ်ဖြစ်လာတဲ့အသက်23နှစ်အရွယ်တရော့ဆီယာတူလည်းမနေ့စနေနေ့ကမျက်နှာမှာဒဏ်ရာရသွားပါတယ်။ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားထိတ်တိုက်ဖြစ်ခဲ့ရမှာအခုလိုတန်းရရခဲ့တာဖြစ်ပါတယ်။တရော့ဆီယာအတီကကတော့ဘာပဲဖြစ်ဖြစ်ဆက်ပြီးတိုက်ပွဲဝင်သွားမယ်လို့ကာရာကတ်စ်မြို့တော်ကစေုံမှာပြောပါတယ်။ဗင်နီဇွဲလားနိုင်ငံမြို့တော်မှာပဋိပက္ခတွေထိတ်တိုက်တွေ့မှုတွေကြားမှာသူကတရော့တလက်နဲ့တီးမုတ်ဖျော်ဖြေနေတာကဖျော်ဖြေနေတာဖြစ်ပြီးတော့ကြော်ကြားလာခဲ့တာဖြစ်ပါတယ်။လက်လောလာပိုင်းတွေအတွင်ဗင်နီဇွဲလားနိုင်ငံအတွင်မတည်ငြိမ်မှုတွေကြောင့်လူပေါင်း100ကျော်သေဆုံးခဲ့ပြီးထောင်ထဲချီတန်းရရခဲ့သလိုယာနဲ့ချီပြီးတော့လည်းဖမ်းဆီးချုံနောင်ထားပါတယ်ခင်ဗျာ။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တင်းငွနေနေညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါလိမ့်ရှင်။ Israel နဲ့ Palestine ကြားနှစ်ပေါင်းများစွာအတွင်းအရက်ဆက်ဆုံးတိုက်ခိုက်မှုဖြစ်တဲ့လက်တလောဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးမနေ့ပြန်တင်းလာနေမှာကုလသမဂ္ဂလုံခြုံရေးကောင်စီကအရေးပေါ်ဆွေးနွေးဖို့စီစဉ်ထားပါတယ်။အ ਨੇ ဆုံးလူ25ယောက်ကိုဖမ်းထားတယ်လို့ Israel ဘက်ကဒီကနေ့တင်းငွနေနေမှာပြောပါတယ်။ဒီဖန်ထားတဲ့အထက်မှာလက်တလောတိုက်ခိုက်မှုမှာပါဝင်တယ်လို့ယူဆကြတဲ့ဟမတ်စစ်သွေးကြောင့်အဖွဲ့ဝင်တဦးလည်းပါတယ်လို့ပြောပါတယ်။ဂျေရုဆလင်မြို့ဟောင်းကမွတ်စလင်တွေကနိုဘယ်ဆန်ချူရီလို့ခေါ်ပြီးဂျူးတွေကတမ်ပယ်မောင့်လို့ခေါ်တဲ့သာသနိကနေမြေတွင်ဝင်ရောက်ခွင့်မရတာကိုစန့်ကျင်ပြီးအပြင်ဘက်မှာယာနဲ့ချီတဲ့မွတ်စလင်အမျိုးသားတွေကညနေခင်းဝတ်ပြုဆူတောင်းပွဲလုပ်ခဲ့တဲ့မနေ့စနေနေ့နောက်ပိုင်းမှာပြစ်ပခါတွေဖြစ်ခဲ့တာပါ။ဒီအမျိုးသားတွေကမကြခင်ကတက်ဆင်လိုက်တဲ့ခန္ဓာကိုယ်စစ်ဆေးရှာပွေတဲ့ဆက်တွေကိုကန့်ကွက်ကြတာဖြစ်ပါတယ်။ဘာသာရေးအထွတ်အမြတ်နေရာမှာဣသရေလရဲနှစ်ဦးသေဆုံးခဲ့ရပြီးတဲ့နောက်တက်ဆင်လိုက်တဲ့လုံခြုံရေးစစ်ဆေးရေးကိရိယာတွေနဲ့ပတ်သက်ပြီးရွေးချယ်စရာတွေကိုဆွေးနွေးဖို့ဣသရေလဘက်ကလမ်းဖွင့်ထားတယ်လို့ဣသရေလစစ်တပ်ဗိုလ်ချုပ်တဦးကပြောပါတယ်။ဘသူတဦးတယောက်မှလက်နက်ကင်ဆောင်ပြီးနောက်ထပ်ဝင်ရောက်ခွင့်မရစေရင်းနဲ့နောက်ထပ်မတိုက်ခိုက်နိုင်ဖို့အတွက်ရည်ရွယ်ထားတာဖြစ်တယ်လို့ဗိုလ်မှူးကြီးယော့မော်ရာချိုင်းကပြောပါတယ်။Electronic gate တွေနောက်သိမ့်ပိုက်ဆောင်ရွက်မှုမှန်သမျှကိုပြက်ပြက်သားသားအခိုင်အမာဆန့်ကျင်နေဆိုပြီးလဲဂျေရုဆလင်ကအစ္စလမ်ဘေအစ်နီကျူကဒီကနေ့တနင်္ဂနွေနေ့ထုတ်တဲ့ကြေညာချက်မှာပြောဆိုထားပါတယ်ရှင်
။ American dollar 13 billion နီးပါးကုန်ကြခံတိစောက်ထားတဲ့အစ်မြင့်နီးပညာသုံး American စစ်သင်္ဘော USS Gerald R. Ford ရေချပွဲကိုမနေ့စနေနေ့ကသမ္မတ Donald Trump တက်ရောက်ခဲ့ပါတယ်။ဒီစစ်သင်္ဘောကြီးကကမ္ဘာကိုသတင်းစကားပေါင်းတန်ချိန်တသိမ့်ပို့လိုက်တာဖြစ်သလိုအမေရိကန်ရဲ့ရန်သူတော်တွေဖိမ့်ဖိမ့်တုံသွားစေမယ်လို့လည်းသမ္မတကပြောခဲ့ပါတယ်ဒေါ်လာတန်းထောင်ကြီးကျော်လွန်သုံးဆွဲခဲ့ရပြီး၃နှစ်ကြာကြန့်ကြာခဲ့ပြီးတဲ့နောက်မှာတော့နျူကလ িয়ার စွမ်းအင်သုံးမျိုးဆက်တဲ့လင်းတင်သင်္ဘောတွေရဲ့ပထမဆုံးသောလင်းတင်သင်္ဘောကြီးကိုအမေရိကန်ရေတပ်ကိုသမ္မတထရမ့်ကဗာဂျီးနီးယားပြည်နယ်နော့ဖော့ဧရတ်စ်ခန်းမှာတရားဝင်လွှဲပြောင်းပေးရခဲ့တာဖြစ်ပါတယ် USS Gerald R. Ford ကနှစ်ပေါင်း၄၀အတွင်းပထမဆုံးသောအမျိုးသားတဲ့အာမလင်းတင်သင်္ဘောကြီးဖြစ်ပြီးတော့တိစောက်ဘူးသမျှထဲမှာကုန်ကြစည်အများဆုံးလဲ ဖြစ်ပါတယ် USS Gerald R. Ford ကို2009ခုနှစ်မှာစတင်တည်ဆောက်ခဲ့တာဖြစ်ပြီးတော့2015ခုနှစ်မှာဒေါ်လာ 10.5 ဘီလီယံနဲ့အပြီးတန်နိုင်ဖို့မှန်းခဲ့ကြတာပါဒါပေမဲ့လင်းတင်သမောကြီးမှာတုံးတဲ့နောက်ဆုံးပေါ်နီးပညာကြောင့်ကုန်ကျစရိတ်ကပိုများသွားရပြီးတော့တည်ဆောက်ပြီးစီဖို့နောက်နေခဲ့တာဖြစ်တယ်လို့ရေတက်ကပြောပါတယ်ခင်ဗျာ
ဣသီရိုးပီးယားအချင်းထောင်ကနေလွှတ်ပေးလိုက်ပြီးဆိုမာလီယာအစိုးရထံကိုလွှဲပြောင်းပေးလိုက်တဲ့အချင်းသားတရားကျော်မနစ်စနေနေ့ကမြို့တော်မိုဂါဒီရှုကိုရောက်သွားကြပြီလို့ဆိုမာလီယာအစိုးရအရာရှိတွေက VOE ဆိုမာလီယာဌာနကိုပြောပါတယ်။ပြန်လည်ရောက်ရှိလာကြတဲ့အချင်းသား114ဦးဟာလေယာဉ်ပေါ်ကဆင်းလာကြတာမှာတော့ပြုံးရွှင်နေကြပြီးတချို့ကတော့ဒူးထောက်ပြီးတော့မြေကြီးကိုနှမ်းလိုက်ကြတယ်လို့ဆိုပါတယ်။လေးစိတ်မှစောင့်နေကြတဲ့အချင်းသားတွေရဲ့မိဘတွေဆွေမျိုးသားချင်းတွေဟာလည်းသူတို့ရောက်လာတဲ့အချိန်မှာငိုကြွေးကြပါတယ်ရှင်
။ဒီကနေ့ကစားခဲ့တဲ့2018အခြားဖလန် U23 ဘောလုံးပွဲမှာတော့ဘောလုံးခြေစစ်ပွဲမှာတော့မြန်မာအသင်းရှုံးနိမ့်သွားခဲ့ပါတယ်။မြန်မာအသင်းနဲ့ဩစတြေးလျအသင်းတို့ရန်ကုန်မြို့ဒုနာခွဲမှာဒီကနေ့ကစားခဲ့ကြပြီးတော့ဩစတြေးလျက3-6မရှိနဲ့အနိုင်ရသွားတာဖြစ်ပါတယ်ဩစတြေးလျအတွက်ဂိုးတွေကိုတော့ပွဲချိန်6မိနစ်31မိနစ်နဲ့58မိနစ်တွေမှာခမောဂျွန်နသန်နဲ့ဆော့တယ်ရီယိုတို့ကသွင်းပေးခဲ့တာဖြစ်ပါတယ်မြန်မာအသင်းပါဝင်တဲ့အုပ်စု F မှာဩစတြေးလျက3ပွဲနိုင်6မှတ်နဲ့အုပ်စုပထမရပြီးမြန်မာကတော့2ပွဲနိုင်1ပွဲရှုံးနဲ့6မှတ်ရပြီးတော့အုပ်စုဒုတိယရပါတယ်အစောပိုင်းကကစားတဲ့စင်ကာပူနဲ့ဘရူနိုင်းပွဲမှာတော့စင်ကာပူက4-2နဲ့နိုင်ပြီးတော့3မှတ်ရသွားပါတယ်ဒါကြောင့်ဩစတြေးလျအသင်းတိုက်ရိုက်ခြေစစ်ပွဲအောင်သွားခဲ့ပါတယ်ခင်ဗျာ Direct from Washington The Voice
of America VOA နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုက်တဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံငြိမ်းချမ်းရေးဦးဆောင်လှုပ်ရှားခဲ့သူငြိမ်းချမ်းရေးပြည်သူ့ကကြီးဆရာကြီးသခင်ကိုရိုမားရဲ့သူမနာကိုမနာငြိမ်းချမ်းရေးလမ်းစဉ်အတိုင်းစစ်မှန်တဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့အစိုးရတမတော်နဲ့သက်ဆိုင်ရာတာဝန်ရှိသူတွေကိုဆရာကြီးသခင်ကိုရိုမားကွဲလွန်ခြင်း53နှစ်ပြည့်မှာငြိမ်းချမ်းရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်အယတအစိုးရကကြိုးပမ်းနေတဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်မှာခွဲခြားကန့်သတ်ချဉ်းလျှထားခြင်းမရှိဘဲအားလုံးပါဝင်ရေးမှုနဲ့ဒန်းတူဆွေးနွေးညှိနှိုင်းဖြေရှာဖို့ကိုလည်းတိုက်တွန်းကြပါတယ်အပြည့်အစုံကိုတော့မဆုမွန်စူးစီးတင်ပြပေးပါမယ်ရှင်
ဆရာကြီးသခင်ကိုရောမိုင်းကွယ်လွန်ခြင်း53နှစ်မြောက်အထိမ်းအမှတ်နေ့အခမ်းအနားကိုဒီကနေ့ဇူလိုင်လ23ရက်နေ့တနင်္ဂနွေနေ့မှာရန်ကုန်မြို့ရွှေတဂုံဖျားလန်ဦးဒမပန်းချန်နယ်ကဆရာကြီးသခင်ကိုရောမိုင်းဂူဘိမှန်မှာဆရာကြီးရဲ့မိသားစုဝင်တွေဆရာကြီးသခင်ကိုရောမိုင်းဂူဘိမှန်ထိမ့်သိမ်းဆောင်ရှောက်ရေးအဖွဲ့ဆရာကြီးသခင်ကိုရောမိုင်းငြိမ်းချမ်းရေးကွန်ရက်နဲ့အတူတိုင်းရင်းသားကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေကျောင်းသားသမဂ္ဂတွေနဲ့ဒီမိုကရေစီအင်အားစုတွေကစုပေါင်းကျင်းပခဲ့ကြပါတယ်အဓိကကတော့မြန်မာပြည်မှာစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးမြင်တွေ့လို့တဲ့ဆရာကြီးခင်ကိုရောမိုင်းရဲ့ဆန္ဒအတိုင်းအကောင့်ထဲပေါ်နိုင်ရေးအခုလိုအထိမ်းအမှတ်နေအခမ်းအနားတွေကိုဂုဏ်ပြုကျင်းပတာဖြစ်တယ်လို့ဆရာကြီးသခင်ကိုရောမိုင်းငြိမ်းချမ်းရေးကွန်ရက်ရဲ့ပြန်ကြားရေးကော်မတီဝင်ဦးထွန်းဝင်းငိမ့်က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်တို့ဒီနေ့တိုင်းပြည်ကိုရောမိုင်းကွန်လွန်ခြင်း53နှစ်မြောက်အခမ်းအနားမှာမြေကြီးဆရာတော်ပေါ့နော်ဆရာတော်ကဩဝါဒကထာပေးပါတယ်အဲနောက်ပြီးတော့ဒီတိုင်းသားကွန်ကလေးတွေကိုကျွန်တော်တို့ဖိတ်ကြားပါတယ်ဆရာကြီးကလည်းငွေကြေးဘွားတွေဖြတ်လာတော့လေအဲငွေကြေးပါတီကြီးကကွန်ကလေးတွေလည်းလို့ပြောတာရှိပါတယ်နောက်ဆရာကြီးကမနက်ဆယ်ကျွန်တော်တမကပြောခွေသူတက္ကသရဲ့နန်းခိုင်တူဖြစ်တဲ့အတွက်လည်းတက္ကသအမှုဆောင်ကွန်ပီတဲတာကိုအတွင်းမှုခွေတွေကတက်ရောက်ပါတော့ကိုကောင်းချက်ချောပြောတာလည်းရှိပါတယ်ကျွန်တော်ခွန်လေးခွန်ကားခွန်ချောင်းလည်းမျိုးဆက်ကအလိုပုဂ္ဂိုလ်မျိုးတွေလည်းပြောကြတာရှိပါတယ
်ဆရာကြီးသခင်ကိုရောမိုင်းဦးဆောင်လှုပ်ရှားခဲ့တဲ့ငြိမ်းချမ်းရေးလမ်းစဉ်တွေတမိုင်းကြောင်းတွေကိုယနေ့ခေတ်လူငယ်တွေနဲ့နောက်မျိုးဆက်သစ်တွေသိရှိနိုင်ဖို့အတွက်ကိုလည်းအခုလိုမျိုးအမှတ်တရအထိမ်းအမှတ်တွေကိုဒီမိုကရေစီအင်အားစုတွေဘက်ကကာရဝပြုကျင်းပကြတာဖြစ်တယ်လို့လည်းလူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ
်ဆရာကြီးလိုပုဂ္ဂိုလ်မျိုးကဒီလိုတိုင်းပြည်ရဲ့နိုင်ငံရေးတမိုင်းမှာထူးခြားတဲ့ပုဂ္ဂိုလ်ဖြစ်တယ်ပေါ့နော်ဆရာကြီးကသူ့ရဲ့ဒီနိုင်ငံရေးလုပ်ငန်းတွေပဲဖြစ်ဖြစ်သူ့ရဲ့တိုင်းကျုပ်ပြည်ပြည်လုပ်ငန်းတွေအားလုံးဟာပြည်သူတကယ်အခြေခံပြီးတော့လုပ်ခဲ့တယ်လူလူဟိုအမြဲတမ်းသူအလေးနဲ့ထားခဲ့တယ်ငြင်းငြင်းရေးကိစ္စနဲ့ပတ်သက်လို့ရှိရင်ဆရာကြီးကထူးထူးခြားခြားပါမာကြီးရဲ့မှာဒီငြင်းငြင်းရေးလှုပ်ရှားမှုရဲ့သင်္ကေတလို့ပြောလို့ရတယ်နော်ကျွန်တော်တို့နောင်မျိုးသက်တွေကမျိုးသက်အသီးသီးကအလေးလာနိုင်ဖို့အတူယူနိုင်ဖို့သူ့ရဲ့သွန်သင်ချက်တွေသွန်ကြားချက်တွေကခဏအချိန်အထိကဲ့ဝင်နေတော့မှဖြစ်တယ်ဒါကြီးတိဖို့လိုအပ်တယ်လို့ကျွန်တော်တို့အနေနဲ့တော့အဲ့ဒီစားတယ
်တစ်ဆက်တည်းမှာပဲယနေ့ဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းရှင်ပေါ်မေးခွန်းထုတ်စရာတွေနဲ့စိုးရင်စရာမရေမရအခြေအနေတွေမှာဆရာကြီးသခင်ကိုရောမိုင်းရဲ့သူမနာကိုမနာလမ်းစဉ်အတိုင်းကျင့်သုံးစေလိုပါတယ်လို့လည်းဥအောင်မိုးစောကတိုက်တွန်းပါတယ
်ကျွန်တော်တို့အနေနဲ့တော့သက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေသက်ဆိုင်ရာအာဏာပိုင်တွေနိုင်ငံတော်အကြီးအကဲတွေကိုကျွန်တော်မေတ္တာရပ်ခံချင်တာကဒီဆရာကြီးအစိုးပြုခဲ့တဲ့ပေါ့နော်သူမနာကိုမနာငြိမ်းချမ်းရေးလမ်းစဉ်ကိုအလေးနဲ့ရှိဖို့အဲ့ဒါဆိုလို့ရှိရင်တော့ ီအခုပြောရတဲ့အတိုင်းဒီလိုပစ်ခတ်ရတဲ့ကိစ္စတွေ၊ငင်းရဲကိစ္စတွေကအချောငွေလာနိုင်တယ်။သူလည်းမနာကိုလည်းမနာတဲ့အခြေခံအောက်မှာနော်တရားတရားကိုသူတွေချာချာဆွေးနွေးကြည့်နိုင်နိုင်ကြဖို့၊တော့ဒီမှုတည်ဆောက်နိုင်ကြဖို့ကိုဒီဒီနေ့လိုခါသမားအမျိုးမှာမြေတားရက်ခံကြမှာ
အယက်သားအစိုးရလက်ထက်မှာပြည်သူတရလုံးတောင်းတလိုလားနေတဲ့ညီညာရေးဖော်ဆောင်နိုင်မှုစစ်မှန်တဲ့ဒီမိုကရေစီစနစ်တည်ဆောက်နိုင်မှုအရေးဆောင်ရွက်တဲ့အချက်တွေကိုလည်းဆရာကြီးသခင်ကိုတော်မိုက်ညီညာရေးကိုရက်ကကြေညာချက်ထုတ်ပြန်တောင်းဆိုတဲ့အကြောင်းဦးထွန်းဝင်းကြီးကပြောပြပါတယ
်ညီညာရေးကိုတူနာကုံနာနီးနဲ့ဝိုင်းဝိုင်းမှာတူဆုံကုလေးချေချာရေးကိုစစ်လုံးပြီးတော့ဆောင်ရွက်ရမယ်လို့တခြားလုံးရက်ခံခဲ့တာပါဒီနေ့အချိန်ကြီးမှာလည်းကျွန်တော်တို့နိုင်ငံမှာပေါ့နော်ဒီတန်လူရီကိုအခြေခံတဲ့ခုလိုဒီတွဆုံသွေးနေမှုမျိုးကိုကျွန်တော်တို့အလုံးပါဝင်ရေးကိုဖြစ်တည်ပါတယ်ပေါ့အဓိကကတော့ဒီနေ့ငင်းငယ်ဖြစ်စင်မှာအခန့်အသားဖြစ်နေတဲ့ကာကြုံမှု6ချက်ကိုချက်သိမ့်လေးကိုတောင်းဆိုတာပေါ့ကျွန်တော်အဲ့ဒါကတော့ဒီနေ့ဒီလို message ပေးခြင်းနဲ့အဓိကချက်ပါလို့
ပြောမြန်မာပြည်ငင်းငယ်ရေးကိုအရေးကြီးလုပ်ငန်းစဉ်အဖြစ်အဓိကထားဖော်ဆောင်မယ်ဆိုတဲ့တမရဦးထင်ကျော်ဦးဆောင်တဲ့အယက်သားအစိုးရလက်ထက်ငင်းငယ်ရေးဘီသူကကြီးဆရာကြီးသခင်ကိုရမိုင်းလိုလားတောင်းတတဲ့စစ်မှန်တဲ့ငင်းငယ်ရေးဖော်ဆောင်နိုင်ပါစေကြောင်းငင်းငယ်ရေးလိုလားသူတွေနဲ့ဒီမိုကရေစီအင်အားစုတွေကဆရာကြီးသခင်ကိုရမိုင်းကွယ်လွန်ခြင်း53နှစ်မြောက်နေ့မှာစူပေါင်းတောင်းဆိုလိုက်ကြတာဖြစ်ပါတယ်ရှင်
မဆုမတင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးမြမရေးစနေကမှာအာကာသဆိုင်ရာတွေ့ဆုံမင်းမြန်ကန်တစ်ခုကိုပြန်လည်တင်ဆက်ပေးသွားပါမယ်ရှင်အင်ဂါဂျိုသွားဖို့အမေရိကန်အာကာသစူးစမ်းရေးဌာနကလှုပ်ဆောင်နေတဲ့သူတေသနတွေထဲမှာသိပ္ပံဘာသာရခွဲမျိုးစုံပါဝင်ပါတယ်ဒီပညာရမျိုးစုံအသုံးပြုပြီးအင်ဂါဂျိုကိုသွားနိုင်ဖို့ NASA ကဘယ်လိုဆောင်ရွက်နေပါသလဲတက္ကသိုလ်များအာကာသစူးစမ်းရေးအဖွဲ့ USRA ရဲ့2016ဆုရှင်တဦးဖြစ်တဲ့ NASA Glenn Research Center ကမြန်မာသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကို Washington DC VOA Studio မှာဒေါခင်မြွတ်သက်တွေ့ဆုံမြင်မြန်ထားတာကိုနားဆင်ကြရအောင်ပါရှင
်ဥပဒေသားတင်အခု VOA မှာလာပြီးတော့ဖြည့်ကြားပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်အခုပေါ့နော်
ဟုတ်ကဲ့
ကျမတို့က NASA ဆိုလို့ရှင်အနော် NASA ကအမေရိကန်ဒီအာကာသစူးစမ်းရေးဟိုသူကေတနာဌာနဆိုပြီးတော့ဒီအင်ကာဂျိုသွားဖို့ NASA လုပ်နေရဆိုတော့လူတိုင်းအစိတ်ဝင်စားပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဥပဒေသားတွေကိုမေးပြစင်
အချင်းချင်းပြောပြမယ်ဆိုလို့ရှိလို့ရှင်အင်ကာဂျိုကိုလူသွားမယ်ဆိုတာအင်ကာဂျိုကိုလူမသွားခင်ပါလဲဆိုစက်ရုပ်တွေအရင်ပို့ပါတယ်လေလုံခဲ့တဲ့10နှစ်12နှစ်လောက်စက်ရုပ်တွေအဲ့ဒီစေယုတ်ကလေးပို့ပြီးတဲ့အခါကျရင်အင်္ဂါဂျိုးပေါ်မှာအတိကအင်္ဂါဂျိုးပေါ်မှာရေရှိသလားပြီးတဲ့အခါကျရင်လူတွေနေလို့ရမလားဆိုတဲ့ဟာပေါ့နော
်အဲ့ဒါဂျိုးပေါ်မသွားခင်အရင်ဆုံးစမ်းတာ
စမ်းတာလူလူအပ်တ
ာတွေလောက်အောင်
လူအပ်တာတွေအများကြီးဖြစ်အဲ့တော့အင်္ဂါဂျိုးသွားဖို့အတွက်ပြင်ရမယ်ဆိုတာပါလဲဆိုအင်္ဂါဂျိုးရောက်အောင်ဘလို့ဒုံးပြန်မျိုးစောက်မလဲအခုစောက်စောက်နေပြီနောက်၃လနှစ်ဆိုလို့ရှိလို့ရှင်သူတို့ဒီဟာကိုဟိုရင်းပေါ့နော်အပြီးဆိုင်ရာအာကာသစခန်းကိုပြစ်တင်လို့ရပြီဒါပြီးလို့ရှိရင်နောက်9နှစ်6နှစ်လောက်နေလို့ရှိလို့ရှိရင်လဘကိုခဏပြန်သွားကြည့်မယ
်
သူတို့ဒုံးမြန်ဘလောက်အထိဟိုကိုကပေါ့နော်အင်အားကောင်းကောင်းနဲ့စနစ်တကျပြစ်တင်နိုင်လဲပေါ့ဒါပြီးလို့ရှိရင်နောက်15နှစ်လောက်နေလို့ရှိလို့ရှိရင်အင်္ဂါဂျိုးပေါ့လူသွားပါတော့မယ်အ
ဲ
သွားတဲ့အခါကျတော့အင်္ဂါဂျိုးသွားဖို့ကဟိုကကိုကပေါ့နော်အရင်တစ်ခေါက်ပြောမှုတယ်ထင်ပါတယ်ဟိုအသွားတင်ကုလခွဲကြဟုတ်ကဲ
့
အဲမိုင်တန်းပေါက်မြောက်များစွာသွားတော့အပြန်ကိုကုလကွဲကြ။ဟုတ်က
ဲ့
။အသွားကုလကွဲကြပြီးတော့ရောက်ပြန်လို့လို့မရအောင
်။
ရောက်လဲရောက်ပြန်လဲပြန်ဆိုလို့ရှိလို့ရှင်။ဒီကိုကဘာပတ်လမ်းကြောင်းတဲကိုမဝင်တဲ့အတွက်လွဲသွားမယ်။အဲ့
တ
ော့ဟိုမှာတစ်နှစ်ခွဲနေရမယ်။အဲ့တော့တစ်နှစ်ခွဲရဲ့ဒီမှာကုလကွဲရဲ့အသွားကုလကွဲအပြန်ကုလကွဲဆိုတော့တစ်နှစ်ခွဲနှစ်နှစ်ခွဲဆိုတော့သုံးလေးနှစ်ဖြစ်နေ။အ
ဲ
့လောက်သွားတဲ့ခရီးအတွက်ဆိုလို့ရှိလို့ရှင်အစားတောက်ဘလို့တဲသွားမလဲ
။ဟို
ပေါ်မှာရေမရှိရင်ဘာလုပ်မလဲ။အဲ့
တော
့ရေကိုမရှိဘူး။အင်းစီနော်ရေရှိသလားဆိုတဲ့ဟာကဘာလဲဆိုအခုမှစမ်းတက်ဝါးဝါရှာတော့ရှိပါသေးတယ
်အ
ဲ့တော့ရေကိုဟိုပေါ်မှာနှစ်နဲ့ချီပြီးတော့တွားနေတော့ရောပြန်လာတော့ပေါ့နော်အဲ့တော့ရေတန့်ထုတ်တဲ့စက်တွေအဲ့အဲ့ဓာ ड़ी ပေါ့နော်အဲ့ရေတန့်ထုတ်ပုံထုတ်ဒီနဲ့ပတ်သက်တဲ့ရေဘလောက်မတန့်လဲတန့်လဲဆိုတော့တိုင်းနဲ့စက်မျိုးကျွန်တော်လည်းကူပြီးတော့လုတ်ခဲ့ပေးပူပါတယ်ခုနဟိုဟို
ဟ
ိုတရက်ကပြောရပေါ့နော်ဟို intravenous generation ဆိုတဲ့ဟာရေတန့်ကနေပြီးတော့မှစာရောပြီးတော့မှဟ
ို
ပေါ့နော်ဒီကိုတွေးတဲ့ကိုထုတ်လို့ရတဲ့ဒီဟိုပါနော်ကိုခန္ဓာ
ကိုရေမရှိရင်ဘလို့ရှင်းတ
မ်းလဲရေမရှိဘလို့ဆန်းတာပေါ့နော်အဲ့တော့နောက်တစ်ခုကပါလဲဆိုတဲ့အခါကျဒ
ီမှာ
အစားအသောက်ကပါလဲဆိုတော့အဲ့လောက်ဝေးတဲ့ခရီးတွေမကဘူးဘလောက်ထိစဉ်းစားလဲဆိုလို့ရှိလို့ရှင်ဒီဆက်ကြဝလာနေနောက်ဆက်ကြဝလာကိုသွားကြမယ်ဆိုတဲ့ရည်ရွယ်ချက်တောင်ရှိပါတယ်အ
ဲ့
လောက်ဝေးတဲ့ခရီးကိုသွားမယ်ဆိုလို့ရှိလို့ရှင်နှစ်ပေါင်းများစွာသွားရတဲ့အတွက်ဒီကနေပြီးတော့ပေါ့နော်ဒုံမြန်ကြီးတစ်ခုလုံးပေါ်မှာငပီအိုးစားအိုးတွေတင်ပြီးတော့တစ်ခါလဲသွားကြဆိုလို့လုပ်လို့မရအောင်လေတစ်ချိန်ကျရင်ကုန်သွားမှာပဲအဲ့တော့ ဘာလို့ဟာဘာလို့စဉ်းစားနေလဲဆိုလို့ရှိရင်ကျွန်တော်တို့ NASA Center ရှိတယ်လေ Johnson Space Flight Center ဆိုတာ Texas မှာရှိပါတယ
်
အဲသူတို့ဘာတွေစဉ်းစားနေလဲဆိုတဲ့အခါကျတော့ seat to seat အခုအစီးဆိုင်နော်ရက်တက်တပတ်နှစ်ပတ်သုံးပတ်လောက်အတွင်းမှာဒီအပင်ပြန်ပေါက်အစီးပြန်ရအဲ့အစီးပြန်ဆိုင်ပေါ့နော်အဲ့ဒါဆိုတော့စပါးဆိုင်တယ်ဆိုလို့ရှိလို့ရှိရင်နော်
ဒီ
ပြုတ်ကျဲတာနေပြီးတဲ့ကောက်ရိတ်ထဲဒီက3-4လလောက်ကြာတယ်လေအဲ့လောက်ထိမဆောင်နိုင
်
အချိန်တိုတိုတွင်းမှာစားလို့ရတဲ့အာဟာရဖြစ်တဲ့ဟာပေါ့နော
်တပွ
ားအခုနောက်ပိုင်းတွေ့တဲ့ဟာတော့ဘဲပန်ပေါက်လို့ဟာမျိုးဟိုပါပေါ့နော်အပင်တွေစားတွေ့ပါတယ
်အဲ့ဆို
ဟိုရက်40လောက်အတွင်းမှာကိုစားလို့ရတဲ့အပင်တွေရပြီနောက်တစ်ခုကပါလဲဆိုတဲ့အခါကျကမ္ဘာဆွဲအားမရှိတဲ့အချိန်မှာဒီအသီးအနှံတွေပေါ့နော်ဒီအသီးအနှံတွေကိုဘယ်လိုဆွဲရမရှိပဲနဲ့ဆိုလို့ရှိရင်ဘယ်လိုစိုက်မလဲပေါ့နော်ဥမာအပြင် hydroponic ပေါ့နော်ရေထဲမှာမြေဩဇာတွေထည့်ပြီးတော့ဖြော်ပြီးတဲ့အခါကျခရမ်းကျင်သီးတွေစိုက်တယ်အခုတလောရဆိုလို့ရှိလို့ရှိရင်ပြီးခဲ့တဲ့နှစ်လောက်ကစပြီးတော့အပြူဆိုင်ရာအာကာသစခန်းထဲမှာကိုယ့်ဟာကိုယ်စိုက်တဲ့ဆက်လက်ရွက်ကိုတုတ်စားလို့တော့ရပြီပေါ့နော
်အဲ့ဒါဆိုတော့အဲ့
ဒါအစားတောက်ဒါအစားတောက
်
လေးရှူဖို့အရေးကြီးတယ
်အဲ့
လေးရှူဖို့အရေးဆိုတာအင်္ဂါဂျိုပေါ်မှာရောက်တဲ့အခါကျလို့ရှိရင်အင်္ဂါဘူဂျိုပေါ်မှာရှိတာကာဗွန်ဒိုင်အောက်ဆိုက်များတယ်ဆိုလို့ရှိရင်ကာဗွန်နဲ့dioxide ဆိုအောက်ဆီဂျင်လေအ
ဲ့တော
့ကာဗွန်နဲ့အောက်ဆီဂျင်ကို crack လုပ်တယ်ဆိုခွဲထုတ်လိုက်ပြီးတဲ့အခါကျအောက်ဆီဂျင်ကိုတန့်ယူမယ်ဟာအဲ့ဒီပညာတွေအာဒါတစ်ခုပေါ့နော်ဒါလေနဲ့ပတ်သက်တဲ့ဟာရဲ့နောက်အညစ်အကြေးစွန့်တာဆိုလို့ရှိလို့ရှိရင်ဘလို့အညစ်အကြေးစွန့်မလဲဘလို့ဟိုပါပေါ့နော်ဒီကိုတွင်ကြမ်းမာဖို့တန့်ရှင်ဖို့အတွဲအဲ့ဒီဟာတွေပေါ့နော
်အဲ့ဒါ
တွေလောက်ကြအလုပ်နေကြပါတယ
်ဟုတ်ကဲ့ဒါသုတေသနတွေလောက်တာကြိုးပြီးတော့ပြင်ဆင်ထားတာပေါ့နော
်ဟုတ်ပါတယ်အ
ဲ့တော့အခုအင်္ဂါဂျိုပေါ်မှာအခုလောလောဆယ်ရောသူတေသနာလောက်ပြီးတော့ပို့လွှတ်ထားတဲ့ဆက်ရုပ်တွေရှိတယ်လို့သိရပါတယ်။ဒါနဲ့သူတို့တွေကဘာတွေလုပ်နေပါလဲ။ဘာအတွက်ကို
အဓိကကတော့
ပြောပြပေးပါဟုတ်။
ဟုတ်ဟုတ်ကဲ့ပြောပြပါမယ်။အဓိကကတော့ဗာလဲဆိုလို့ရှိရင်အင်္ဂါဂျိုလွန်ခဲ့တဲ့10နှစ်15နှစ်လောက်မကကလေးကနေပြီးတော့သူတို့ကင်းထောက်ဂျိုတွေဂျိုတုတွေပို့ပြီးတဲ့အခါကျဒီကနေပြီးတော့လှမ်းကြည့်အဲ့တော့အင်္ဂါဂျိုကကဘာလိုပဲဟိုပိုလာကက်ပ်တစ်ဆိုတာရှိတယ်လေ။အဲ့တော့ရေရှိတဲ့နေရာတွေပေါ့နော်။ဆောင်းတင်းကြလို့ရှိရင်အဲ့နေရာတွေဖွေးသွားတော့အဒီနေရာတွေမှာရေရှိတယ်ပေါ့နော်။ဆိုပြီးတဲ့အခါကျတော့ဟိုလူသွားတယ်ဆိုလို့ရှိလို့ရှိရင်လူကရေပေါ်မူတည်ပြီးတော့အသက်ရှင်ရတာ။အဲ
့
တော့ရေရှိတဲ့နေရာကိုလွှတ်မယ်ဆိုရေတကယ်ပဲရှိရလားဆိုတာပေါ့နော်။အဲ့ဆိုတော့အဲ့ဒါအတွက်တိုင်းတာဖို့အတွက်ကိုဆက်ရုပ်တွေလွှတ်ပါတယ်။အဲ့တော့ဆက်ရုပ်တွေကပါလဲဆိုတော့အင်္ဂါဂျိုပေါ်မှာကျွန်တော်တို့အင်းအားကန်ကြီးလို့အင်းလေးကန်ကြီးလို့ရေတွေရှိတာမဟုတ်ဘူး။ဟုတ
်ကဲ
့။သူ့ရဲ့မြေကြီးအောက်မှာနော်အင်္ဂါဂျိုရဲ့မြေလွှာအောက်မှာပေပေါင်းမြောင်များစွာမှာလွနှစ်ပေါင်းလွန်ခဲ့တဲ့နှစ်ပေါင်းတန်းပေါင်းမြောင်များစွာရေရှိခဲ့ပူတယ်ဒါဆိုလို့ရှိလို့ရှိရင်တော့တတော်ရီလည်းရှိမှာပဲဆိုပြီးတဲ့အခါကျတော့ပထမဦးဆုံးစထွက်တာတော့ရေရှားထွက်တာပေါ့အဲ့
တော
့ရေရှားထွက်ရုံနဲ့မကဘူးအင်္ဂါဂျိုပေါ်မှာဘလို့တတ်ထူမျိုးတွေရှိတယ်လဲဆိုတော့ဘူမိဗေဒဆိုင်ရာလေးလာမှုတွေအများကြီးလောက်ရပါတယ
်အ
င်္ဂါဂျိုကဘလောက်ပူလို့ဘလောက်အေးတယ်လဲပြီးတဲ့အခါကျတော့ရေကိုရေငွေရှိတယ်လားမရှိဘူးလားအဲ့ဒါတွေသူတည်တနာလောက်ရတယ်နောက်ပြီးတဲ့အခါကျတော့ဒီမြေကြီးတွေကနေပြီးဆက်ရုပ်တွေကသူတို့ဟာသူတို့ဟိုဟာဒီကနေပြီးတော့အဝေးရန်နေလှမ်းပြီးတော့ညွှန်ကြားလိုက်လို့ရှိလို့ရှိရင်10မိနစ်လောက်တော့ကြာတယ်အဲ10မိနစ်လောက်ဆိုလို့ရှိရင်ဟို signal ရောက်သွားတာနဲ့သူကပါလဲဆိုအဲ့ဆက်ရုပ်ကမြေကြီးကိုတူးပြီးလို့ပြောတယ်သူကိုယ်တိုင်အဲ့ဒါကိုပါခေါ်မလဲဆိုခရင်လေးနဲ့ကော
သ
ူကသူစမ်းတတ်တာသူဟာသူစမ်းအဲ့ဒါအခါကျတော့
အဲ့
ဆက်ရုပ်တစ်ခုလုံးကိုနိုင်ကိုကပါလဲဆိုလို့ရှိလို့ရှိရင်သူကိုယ်တိုင်ကားမောင်းသွားကောက်တိရိုက်တဲ့ကားလောက်ရှိတာပေါ့
အဲ့
ကားမောင်းသွားပြီးတော့ဒီဓာတ်တထုတွေကိုကိုကိုတိုင်းနှိုက်ဒူရှာ
တ
ာစန်တာပြီးတဲ့အခါကျလို့ရှင်အဲ့ဒီ data တွေကိုကဘာကိုပြန်ပို့
ဟုတ်က
ဲ့အဲ့ပေါ့နော်အဲ့လိုလုပ်နေတာရှိပါတယ
်ဆရာဒီလောက်ပေါ့နော်ခက်ခက်ခက်ခက်အခုမှအင်္ဂါဂျိုအကြောင်းနဲ့ဘာမှမသိသေးပဲနဲ့လူနေဖို့လုပ်နေတယ်ဆိုတော့ဒီရည်ရွယ်ချက်ကဟိုကအောင်မြင်မယ်လို့အောင်မြင်မယ်ထင်လို့လုပ်နေတာပါလ
ားအောင်မြင်ပါပါအောင်မြင်ပါပါအမေပါ။နောက်အမေရိကန်တနေငန်းနဲ့လောက်တာမဟုတ်ပါဘူး။ကမ္ဘာမှာရှိတဲ့အဲဒီစက်မှုလက်မှုထွန်းကားပြီးတော့သူဟိုကအာကာသတုတေသနာကိုအရန်ကိုစိတ်ဝင်စားစွာလုပ်နေရရုရှားလည်းပါပါတယ်။အာပြီးတဲ့အခါကျဂျာမနီပါပါတယ်၊ပြင်သစ်ပါပါတယ်၊အီတလီပါပါတယ်၊အင်္ဂလန်ပါ၊ဂျပန်လည်းပါတယ်၊ကနေဒါလည်းပါတယ်ပေါ့နော်။နိုင်ငံပေါင်းများစွာနေပြီးတော့တရုတ်ပြည်တော်ပါပါတယ်။အဲအကုန်လုံးစုပေါင်းပြီးတဲ့အခါကျတော့ဒီအင်္ဂါဂျိုပေါ်ကိုဟိုလူတွေနောက်နေ့တရားစသည်ဖြစ်စေပေါ့နော်အဲ့ကြလို့ရှိလို့ရှိရင်သွားပြီးတော့နေကြမယ်အဲ့မှာပေါ့နော်ပြီးတဲ့အခါကျသူတည်တနာရီလုပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့အာသွားတာရှိပါတယ
်ဟုတ်ကဲ့ဆိုတော့အခုအင်္ဂါဂျိုမသွားခင်ပေါ့နော်သူတည်တနာရီလုပ်နေတာအပြည့်ပြည့်ဆိုင်ရာအာကာသစခန်းမှာပါ
ဆိုတော့ဒီ
အပြည့်ပြည့်ဆိုင်ရာအာကာသစခန်းကိုအခုက နော်ဒီနေရာမှာပဲနေလို့ရလားမရလားဆန်းတက်နေတာရှိပါတယ်ဘယ်ဘယ်အချိန်ကြီးများရှိပါပြီလဲအဲ့ဒါဟုတ
်အဓိကပါလဲဆိုတဲ့အခါကျတော့ကမ္ဘာဆွဲကလုံးဝမရှိတဲ့နေရာမှာလူတွေနေတဲ့အခါကျလို့ရှိလို့ရှိရင်ဟိုဟာစိတ်တက်ရေးအရာရဟိုဟာပေါ့နော်ဒီစဉ်းစားတာတွေးခေါ်တာတွေကအစားပြောင်းသွားတယ်ဆိုတာရှိတယ်နောက်တစ်ခုကပါလဲဆိုလို့ရှိလို့ရှိရင်လူတွေဒီကမ္ဘာဆွဲကမရှိတဲ့အခါကျရင်အယိုးပွားယောဂဖြစ်တယ
်ဟုတ်
ကဲ့အဲ့ဒါအဲ့ osteoporosis လို့ခေါ်ပါတယ်အဲ့ဒါဘာကြောင့်ဖြစ်တယ်လဲဆိုတာအခုထိစုံစမ်းတုံးပါပဲအဲ့တော့လွန်ခဲ့တဲ့ဟိုဟာပေါ့နော်ဟိုလာတိတ်မကြိုက်တေကင်ကကျွန်တော်တို့ NASA Glenn ဆိုတာပေါ့နော်အဲ့အာဂတသူရဲ့ကောင် John Glenn အာသူအသက်80 80လောက်မှာသူအဲ့အပြည့်ဆိုင်ရာအာဂတစခန်းထဲမှာတလားနှစ်လားလောက်နေခိုင်းပြီးပြန်ဆင့်လာတဲ့အခါကျတော့သူကဘာပေါ်လေးရောက်သူလမ်းကိုယ်တိုင်းမလျှောက်နိုင်ဒိရင်ဒိရင်ဖြစ်နေအဲ့အဲ့ဒါမျိုးပေါ့နော် Now ဒီအာကတစခန်းထဲမှာဟိုအကြာကြီးနေတဲ့အခါကြလို့ရှိရင်ရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာပြောင်းသလားဆိုတဲ့ဟာကိုလေ့လာတာရှိပါတယ်အဲ့တော့ဘာလဲဆိုလို့ရှိရင်အမွှာကြီးအကို2ယောက်နဲ့လွန်ခဲ့တဲ့မနှစ်ကစမ်းခဲ့ပါတယ
်စမ်း
ခဲ့တဲ့အခါကျတော့ကျွန်တော်ပြောမှုတယ်ထင်ပါတယ်အဲ့တော့ဘာလဲဆိုတော့အမွှာကြီးကိုဖြစ်ပြီးတဲ့အခါကျတော့ဒ
ီ
အပေါ်မှာစားတဲ့အတိုင်းအောက်ကဘာပေါ်မှာတယောက်ကဒီအတိုင်းပဲစားဒီအတိုင်းပဲအဲ့ဟိုပေါ်မှာလည်းသူဒီအတိုင်းပဲစားဒီအတိုင်းပဲအဲ့ဒါစိတ်ဝင်စားဖို့ကောင်းတာဘာလဲဆိုတဲ့အခါကျတော့ဟိုရင်းပေါ့နော်အပြူဆိုင်ရာအာကာသစခန်းထဲမှာအလုပ်လုပ်တဲ့မာကယ်လီပေါ့နော်အာသူပြောပြသူစစ်လိုက်တဲ့အခါကျတော့သူစမိတ်လာတယ
်ဟုတ်တတိမိတ်လာ
တတိမိတ်မိတ်လာတယ်ဆိုတော့လေဟိုအလွန်ခဲ့တဲ့ဟိုဟာပေါ့နော်မနေ့ကဘာစားလဲဆိုတော့တခါကြီးကြာရင်သူမမှတ်မိတော့ဘူးပေါ့နော်အဲ့ဒါဆိုတော့ဘာကြောင့်ဖြစ်တယ်လဲပေါ့ဒီပေါ်မှာဟိုကဘာပေါ်မှာရှိတယ်သူဟိုပါပေါ့နော
်
ဟိုအင်းအဲဖွားဖွဲတော်ကတော့ဘာမှဖြစ်ဘူးသူကမနေ့ကဘာစားလဲလဲမှတ်မိတယ်ပြီးခဲ့တဲ့3ရက်လောက်ကဘာစားလဲဆိုတာလဲမှတ်မိတယ်ပေါ့ဆိုတော့ဩအဲ့ဒါမျိုးပေါ့နော်အဲ့အဲ့ဒါကြီးပါလာတာပေါ့နော်နောက်ပြီးတော့ကျမကြီးဒါနှစ်ဟိုပါတစ်နှစ်လောက်နေခဲ့တဲ့အခါကျတော့ကျမကြီးဘယ်လောက်အထိပြောင်းလဲသွားလဲဆိုတဲ့ဟာတွေလဲလေ့လာတာရှိပါတယ
်ဟု
တ်ကဲ့ဒါတွေဟာဟိုအင်္ဂါဂျိုတဲ့ဒီတဲ့မကဝေးတဲ့နော
်ဒီ
ပါနော်ဒီစက်ကြဝလာအစွန်ထီသွားတဲ့အခါကြလို့ရှိလို့ရှင
်ຢာ
တွေကိုကြိုပြီးလေလာနားလေတိထားမှာ
ဟုတ်တယ်ပါ
ကြိုပြင်ထားမှာရမယ်ကိစ္စတွေပ
ါဟုတ်ကဲ့
ဟုတ်ပ
ါဆရာဒီလိုမျိုးသွားတယ်ဆိုလို့ရှင်လူရဲ့ချမ်းမရဲ့အစားပေါ့နော်နေရေးထိုင်ရေးအကုန်လုံးကိုတွက်ချက်ပြီးတော့မှဒါတွေကိုစီစဉ်တယ်စီစဉ်တယ်ဆိုတော့အခုမှန်းထားတာပေါ့နော်ဒီအင်္ဂါဂျိုကိုအင်္ဂါဂျိုပေါ်မှာဘယ်နှစ်ခုနှစ်လောက်ကြာလို့ရှင်လူကိုလွတ်တင်နိုင်မလဲ
ပေါ့အဲနောက်၅နှစ်ဆိုတဲ့အခါကျတော့
2030
လောက
်
နော်30နဲ့35ကြာလောက်မှာဆိုလို့ရှိလို့ရှင်တို့စသွားဖို့အတွက်ကိုအင်္ဂါဂျိုဟိုသွားဖို့အတွက်ကိုအဆင်သင့်ဖြစ်လောက်ပြီလို့ထင်ပါတယ
်ဟုတ်ကဲ့
ဟုတ်ပ
ါအခုဒီ NASA ကဒီအင်္ဂါဂျိုပေါ်မှာသွားပြီးတော့နေဖို့လုပ်တာ NASA တခုလည်းလုပ်တာလားတခြားဘယ်ဖွဲ့တွေပါလဲပြောပြပေးပါ
ဦးဒီဟိုအင်္ဂါဂျိုကိုသွားပြီးတော့ဟိုဒီသွားဖို့အတွက်ကိုအမေရိကန်နိုင်ငံအမျိုးသားလေကြောင်းနဲ့အာဂါသတုတေသနအမေရိကန်အစိုးရထောက်ပံ့ထားတာပေါ့နော်အဲ့တော့ဒီဌာနအမေရိကန်အစိုးရတယ်မဟုတ်ပါဘူးတခြားကမ္ဘာမှာရှိတဲ့တခြားနိုင်ငံတွေကဥပမာအဖြစ်ရုရှားလည်းသွားဖို့ကြိုးစားနေပါတယ်ထို့နည်း၎င်းပဲတရုတ်ပြည်သူသမ္မတနိုင်ငံလည်းသူတို့သွားဖို့အတွက်ကိုအာဂါသရင်မှုတွေနဲ့ဒီအင်္ဂါဂျိုဘောကိုဟိုပေါ့ချီချားဖို့အတွက်ကိုတဲ့ဟာပါပါတယ
်အဲ
သူတို့စူးစမ်းနေတဲ့အထက်မှာလူရောက်ဖို့အပြင်နောက်ဘယ်လီထောင်စဉ်းစားနေတယ်ဘယ်အထီထောင်စဉ်းစားနေလဲဆိုတဲ့အခါကျတစ်ချိန်သောအခါမှာကမ္ဘာပေါ်မှာရှိတဲ့တန်ရာဇာတ်တွေမရှိတော့ဘူးဆိုလို့ရှိရင်အင်္ဂါဂျိုပေါ်မှာရှိတဲ့တန်ရာဇာတ်တွေကိုဟိုမာရင်ပဲသွားဟိုပါပေါ့နော်အရေးဂျိုတန့်စင်ပြီးတော့ပြန်ယူလာပြီးတော့ဒီမှာတုံးလို့ရမလားအဲ့ဒီအထီကိုတော်တော်ကိုဟိုပါပေါ့နော်စဉ်းစားနေကြပါတယ်စီးပွားဖြစ်ပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့
အခုလိုမျိုးဖြည့်ချပေးတဲ့အတွက်ဥပဒေတ
ရားကိုကျွန်တော်လည်းကျေးဇူးတင်ပါတယ
်အာကာသဆိုင်ရာတွေ့ဆုံမြန်မြန်ကန်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထက်မှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာပါဒါတွေမတိုင်ခင်ခုရင်ဆုံးတော့အပတ်စဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်မအေးသနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြေတားဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ပထမအဦးဆုံး VOE အစီအစဉ်တွေကိုအစဉ်အမြဲနားဆင်အားပေးပြီးတော့အကြံပေးစာတွေရေးလာတဲ့သောရရှင်တွေရဲ့အမှတ်ချက်စကားတူတူလေးတွေကိုပြောပြပေးကြပါမယ်နော် VOE ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုကျွန်တော်အလွန်နှစ်သက်ပါတယ်လို့ရေးလာသူကတော့ He's and Mate ဖြစ်ပါတယ်အမြဲလဲနားထောင်ဖြစ်တယ်ဒီအစီအစဉ်တစ်ခုတည်းမဟုတ်ပါဘူး VOE ရဲ့သတင်းတွေကိုမပြတ်နားထောင်နေတဲ့အမာခံပြည်သက်တယောက်ပေါ်လို့သူကရေးလာပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ VOE ကသတင်းတင်ပြပေးနေတာမှာအဲ့ဒီသတင်းတွေပေါ်မှာအခြေခံပြီးတော့သောရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့မှတ်ချက်စကားတွေကိုလည်း VOE ကဝေမျှပေးချင်ပါတယ်ရှင်မြန်မာနိုင်ငံမှာတေချာဖြည့်ရှင်းလို့မရတဲ့ပြဿနာတစ်ခုဖြစ်တဲ့ကျူးကျော်ပြဿနာဖြည့်ရှင်းနိုင်မလားဆိုတဲ့သတင်းသုံးသပ်ချက်ကိုကျွန်တော်တို့ VOE မြန်မာပိုင်းကနေပြီးတော့ဦးစီသူအောင်မြင့်ကသတင်းသုံးသပ်ချက်ထုတ်လွှင့်ပေးတာကိုသောရရှင်တွေတို့ကိုပိုင်အမြင်တွေနဲ့တုံ့ပြန်ပြီးတော့ Facebook အစာမျက်နှာပေါ်မှာရေးသားလာကြပါတယ်ရှင်ဒီကျမဝင်းမဲဆိုတဲ့သောရရှင်ကဒီပြဿနာဖြစ်နေတာနှစ်တည်းအတော်ကြာခဲ့ပါပြီဆိုပြီးတော့အခုလို့သူ့ရဲ့အမြင်ကိုရေးလာပါတယ်
။ကျူးပြဿနာကအခုမှမဟုတ်တလို့ရန်ကုန်တမြို့ထဲမှာလည်းမဟုတ်ပါဘူး။နိုင်ငံအနှံ့မြို့တိုင်းလူလူမှာဒီပြဿနာကရှိနေတာပါ။တချို့ကကိုယ့်အသည့်မိတ်ဆွေကနေစရာမရှိလို့တနာကြတာနဲ့ကိုယ့်အိမ်ကိုယ်ဝန်းထဲမှာနေခိုင်းခဲ့ကြတယ်။အဆောင်လဲရတစ်ဖက်လူလဲအဆင်ပြေဆိုပြီးတော့ပေါ့။အဲ့လိုနေရာကနေနှစ်တော်ကြာလာတဲ့အခါကျတော့ကိုယ်သားသမီးနေဖို့ပိုင်ရှင်ကပြန်ထွက်ခိုင်းတော့ထွက်မပေးကျင်ကြတော့ပါဘူး။ရက်ကွက်တိုင်းတရားရုံးတိုင်ပြန်တော့အလုတ်ကင်လဲပြက်ငွေလဲကုန်ပြီးတော့အိမ်နေရာအစားဝယ်ပေးရတဲ့သူနောက်ဒီအိမ်ဝင်းတန်ကြီးရဲ့တဝက်ပေးရတာလဲရှိပါတယ်လူတွေကလောဘတက်လာကြပြီးမတော်မတရားလိုချင်ကြတယ်လေတနာလို့ထားမိသူကအပြစ်ဖြစ်နေရပါပြီဒီတော့တနာတိုက်လားမထိုက်လားစဉ်းစားကြည့်ပေါ့ဗျာတနာတဲ့သူများရှိရင်အဲ့ဒီကျူးတွေကိုကိုယ့်အိမ်ကိုယ်ဝန်းထဲမှာခေါ်ထားကြစေချင်ပါတယ်တနာရအောင်ဆောင်ပြီးတော့ကိုကတပြားတစ်ချက်မှမကူညီပဲမကောင်းပါဘူးမတရားပါဘူးပြောတာကိုမခံရသေးလို့ပဲထင်ပါတယ်
ဒါတော့ကိုဝင်မေသူ့ရဲ့တွေးမြင်ချက်ကိုသူ့ရဲ့အမြင်ရေးလာတာဖြစ်ပါတယ်ရှင်။ဥတုမန်ဆိုတဲ့သောရရှင်ကတော့
"ကျမတို့စုကျူးထားတာမှမဟုတ်တာ။ရန်ကုန်မှာအိမ်ပိုင်မွေနှိုင်းလို့အဲ့ဒီမှာသွားဝယ်ထားတာအခုလဲဆောင်ထားတယ်လေ။စိမ့်လန်းဆိုပြီးဆိုတဲ့ယူအမှာပေါ့။တိတ်ကိုခံစားရပြီးတော့တိတ်ကိုဒုက္ခရောက်ပါတယ်။ကျမတို့မှာဘာမှလည်းမရှိတော့ဘူး။ယူတောင်ယူကျင်ပါတယ်ရှင်။
သူတို့ကဒီအစိုးရကကျွန်းကျော်နယ်မြေလို့သတ်မှတ်ထားတဲ့နေရာမှာသွားပြီးတော့ပတ်စံပြီးတော့အိမ်ဝယ်ထားရတာပါလို့ဒီသောရရှင်ကဆိုလာပါတယ်။နောက်ထပ်သောရရှင်ဟန်ကြီးကလည်းသူ့လိုပါပဲ။သူ့မှာရှိတဲ့ပတ်စံလေးစုဆောင်းပြီးတော့ဒီမြေခွက်လေးကိုဝယ်ထားတာ။အခုတော့ဒုက္ခရောက်ပြီပေါ့လို့အခုလိုရေးလာပါတယ်
။ကျွန်တော်ဆိုရှိတာလေးနဲ့နှစ်ကွက်တွဲလေးဝယ်မိလိုက်တာအခုတော့သွားပြီပေါ့ဗျာ။မြေခွက်တွေရောင်းတော့ကတင်းစာကတော့ထဲ့ကျင်ညာတာ။အဲ့ဒီတော့ကအခုဖျက်တဲ့လူကြီးတွေကဘာလုပ်နေကြရလဲ။မသိကြအောင်စောင်းနေကြရလား။လူချမ်းသာတွေအတွက်ကနှစ်ကွက်စာ14သိန်းဆိုတာဘာမှမဖြစ်ပေမဲ့ကျွန်တော်တို့လူအခြေခံလူရန်းစားတွေအတွက်ကတော့ဘဝကြီးတစ်ခုဖြစ်နေပြီလေ
ဒါတော့ကျူးကျော်နေရမှာသူတို့ကိုယ်ပိုင်မြေနဲ့တကယ်သွားဝယ်တဲ့အတွက်ကြောင့်မလို့သူတို့ဆုံးရှုံးရပါတယ်ဆိုပြီးရေးလာတာပါဒါပေမဲ့အဲ့ဒီမြေကြီးကတကယ်တမ်းသူတို့ကိုရောင်းချတဲ့သူတွေလည်းပိုင်ဆိုင်တဲ့မြေကြီးမဟုတ်ဘဲကျူးကျော်တဲ့မြေကြီးဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီသူတွေစီကနေတဆင့်ဝယ်တဲ့သူတွေလည်းဒုက္ခရောက်ကြရတာဖြစ်ပါတယ်နော်ဥချိုကြီးဆိုတဲ့သောရရှင်ကလည်းဒီကိစ္စကအခုမှဖြစ်တာမဟုတ်နှစ်ပေါင်းတော်ကြာခဲ့ပြီးတော့တချို့ဆိုရင်မြေနေရအခိုင်မှာအင်ကြီးရခိုင်ဖြစ်နေပါပြီဆိုပြီးတော့အခုလိုရေးလာပါတယ
်ကျူးသရံနှစ်340လောက်ရှိပါပြီအခုအစိုးရလက်ထက်မှာမဟုတ်ပါဘူးအရင်ကမြို့မှာလူရည်နေပြီးတော့မသိတာလို့ပါအခုကနေရလူတွေကရန်ကုန်မြို့ကစီးပွားရေးအဓိကကြတော့အကုန်မြို့ရောက်ဂုံလာတဲ့အခါအလွယ်တကူပတ်ဆက်မပေးဘဲယာယီမှုစီပင်တို့နဲ့ပေါင်းပြီးတော့ဝင်ရောက်နေထိုင်လာတဲ့အတွက်ကျူးတွေများလာတာပါ အဲ့ဒါကြောင့်အရေးယူရင်အရေးဆုံးပေါင်းပြီးတော့ကျူးရီစီယာပတ်စံယူတဲ့သူတွေကိုပါထိထိရောက်ရောက်ဥပဒေအရရေးယူတင်ပါလေ
ဟုတ်ပါတယ်တချို့ဒေသတွေမှာကျူးကျော်မြင်နေရတွေကအခိုင်အမာနှစ်ပေါင်းများစွာတရှိလာခဲ့ပြီးတော့အဲ့ဒီကနေတဆင့်ရောင်းချပေါင်းနှံတာတွေငားရမ်းတာတွေပြုလုပ်ပြီးတော့လူတွေအစင်စင်နေထိုင်နေကြတာဖြစ်ပါတယ်နော်ဒီကျူးပြတနာအာလုံးဖြစ်ရှင်းနိုင်မလားဆိုရဲဒီကိစ္စပေါ်မှာသောရရှင်နေတော်တော်များများတုံ့ပြန်ရေးသားလာကြတာမလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲဒီနောက်ပိုင်းမှာဆက်ပြီးတော့တင်ပြပေးဖို့ရှိပါတယ်အခုတော့သောရရှင်နေကိုအနောက်တိုင်းဒေးလေးတစ်ပုတ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးကြပါရစေတချင်းနာမည်က something just like that ဖြစ်ပြီးတော့ chain smoke အဖွဲ့နဲ့ go play တို့ပူရဲပြီးတော့တည်ဆူထားတာဖြစ်ပါတယ် chain smoke အဖွဲ့ရဲ့တချင်းတော်တော်များများပဲနံပါတ်ထိပ်စီးတချင်းတွေဖြစ်သွားပြီးတဲ့နောက်မှာသူ့ရဲ့ memories do not open ဆိုတဲ့ data ပြား billboard အကောင်ဆုံး data ပြားစင်းမှာထိတ်ဆုံးချိန်တာပါအဲ့ဒီထဲမှာတော့အခုဖွင့်ပေးမယ့် something just like that ဆိုတဲ့တချင်းလေးပါတာဖြစ်ပါတယ်နားထောင်မှုပေါင်းတန်း60ရောင်းချရမှုပေါင်းတသိန်း6,600လို့နဲ့စုစုပေါင်းရောင်းချရမှုညီမြချင်းချအတွက်ကြည့်မယ်ဆိုရင်တော့တပြားရောင်းချရမှုပေါင်းက2,200,000နဲ့ညီမြတာပါ something just like that တချင်ကိုနားထောင်ကြည့်အောင်ပါနော် chain smoke အဖွဲ့နဲ့ go play တို့ပူရဲပြီးတော့တည်ဆူထားတာဖြစ်ပါတယ
် I've been reading books of old the legends and the myths Achilles and his gold Achilles and his gifts and Spider-Man's control and Batman with his fist And clearly I don't see myself upon that list But she said, where'd you wanna go? How much you wanna risk? I'm not looking for somebody with some superhuman gifts Some superhero, some fairy tale bliss Just something I can turn to, somebody I can kiss I want something just like this Do-do-do-do-do Something just like this
ကဖွဲ့နဲ့ Goplay တို့ပူးတဲ့တည်ဆူထားတဲ့ Something Just Like That ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်။နောက်ပိုင်းမှာတော့ VOA တချစ်တော်ရရှင်နေတောင်းဆိုတဲ့မြစ်တာတိလက်ဆောင်မြန်မာတခြင်းလေးတစ်ပုတ်နဲ့လည်းဖျော်ပြပေးဖို့ရှိပါတယ်။အခုတော်ရရှင်နေကုနာတော်ကကြံရှိနေတဲ့တော်ရရှင်နေရဲ့အမြင်တွေကိုဆက်ပြီးတော့ပြောပြပေးကြပါမယ်။ကျူးကျော်ပြဿနာဖြေရှင်းနိုင်မလားဆိုတဲ့သတင်းဆောင်ပေါ်မှာတော်ရရှင်နေသူတို့ရဲ့ကိုပိုင်းထင်မြင်ယူဆချက်တွေနဲ့သူတို့ရဲ့အတွေ့အကြုံတွေကိုဝေမျှလာတာဖြစ်ပါတယ်ရှင်။ Facebook ပေါ်ကတော်ရရှင်နေရဲ့မှတ်ချက်တွေကိုစူးစီးပြီးတော့ဖော်ပြပေးနေတာပါ။ဒီပြဿနာရဲ့အရင်းအမြစ်ကတော့နိုင်ငံမဖွံ့ဖြိုးမတိုးတက်ဖက်နဲ့ဆင်းရဲနှံပါလို့ဖြစ်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်တွေလည်းရှိပါတယ်အဲ့ထက်မှာဥခင်စောကဒီလိုလူတန်းစားပေါ်ပေါက်စေတဲ့အရင်းအမြစ်ကိုကင်တွယ်ဖြေရှင်းပေးဖို့လိုပါတယ်လို့ရေးလာပါတယ်အိမ်မက်ကဗျာမသိဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့
ဒီကျူကျော်ကဒီဆိုးရလက်ထက်မှာစတာမဟုတ်ပါဘူးအရင်ဆိုးရကအလုံးမလို့လို့တဖြည်းဖြည်းများလာပြီးအခုဆိုးရလက်ထက်ကျလိုက်ဖြေရှင်းနေရတာသိကြမှာပါ
စတီဗင်ကျော်ဆိုတဲ့သောရရှင်ကတော့ဒီပြဿနာတွေရဲ့အစားကတော့အဂရိလိုက်စားကြတဲ့အစိုးရဝန်ထမ်းတွေကြောင့်ပါဆိုပြီးတော့သူ့ရဲ့ထင်မြင်ချက်ကိုခုလိုရေးလာပါတယ
်ဒီကျူးကျော်တွေရဲ့ပြဿနာအစားဟာရက်ကြေးအုပ်ချုပ်ရေးနဲ့အဂရိလိုက်စားတဲ့စီဗင်ဝန်ထမ်းတွေကစတဲ့ဇက်လန်းမှာဒီမောင်တွေစကျူးကြတဲ့ကသိပါတယ်လမ်းမေးမှာကိုင်းရဆိုင်ဖွင့်ကြည့်ပါစီဗင်ကနေမကူးပါဘူးလိုင်းကြီးလာကောက်ပါတယ်ရက်ကြေးတွေကလည်းအရင်တုန်းကအိမ်စင်းစစ်တာတို့အိမ်ရောင်းမြေရောင်းတာတို့ဆိုရင်အရန်တက်ကြွတာပါပဲပတ်စံရတာကိုကျူးကျော်အိမ်တအိမ်လောက်လာနေကြည့်ပါ မဆိုင်သလိုနေတော့တာပဲဒီပြဿနာရဲ့အဓိကတရားခံဟာစီပင်နဲ့ရဲကြီးအုပ်ချုပ်ရေးတွေပါ
တော်ရှင်ချာလီတပါကလည်းကျူရရဲ့မူလနေရင်ဒေတာတွေမှာအလောက်ကင်တွေရှိအောင်ဖန်တီးပေးမယ်ဆိုရင်တော့ကျူပြဿနာပေါ်လာစရာအကြောင်းမရှိတော့ပါဘူးအဓိကနေရီမှာအလောက်ကင်ဖန်တီးပေးဖို့ပါလို့ရေးလာပါတယ်ဟက်ရှက်ဆုဆိုတဲ့တော်ရရှင်ကတော့အလောက်ကင်မရှိတာမဟုတ်ပါဘူးလူတွေကပြင်းကိုပြင်းတာပါဆိုပြီးတော့အပြစ်တင်လာပါတယ
်အလောက်ကင်တွေမရှိတာမဟုတ်ပါဘူးလူတွေကလောဘကြီးပြီးပြင်းမဲမခံခြင်းပဲလွယ်လွယ်နဲ့တက်တာတဲ့နေရာတွေပဲလိုက်ရှာနေလို့ပါဥပမာပြောရရင်လေယာဆက်ပြိုးလုပ်ငန်းဟာမျိုးတွေမှာလုံသားအင်အားကြီးကြီးမှလိုအပ်ချက်ရှိနေပါတယ်လူတွေကကိုယ်နဲ့ကိုယ့်ရမှာရှိတဲ့အလုပ်ကိုမလုပ်ဘဲအလုပ်ကင်မရှိဘူးဆိုပြီးမျိုးကြီးတွေမှာသွားစုရွှေမော်ကြောက်မော်တွေမှာစုပြည်ဖက်မှာသွားစုနေကြလို့ဒီလိုပြဿနာတွေဖြစ်နေရတာပါ
ဒါမှလည်းအေးသာဆိုတဲ့သောရရှင်ကတော့ဖွံ့ဖြိုးမှုမညီများလို့နေမျိုးတွေမှာအလုပ်ကင်ရှားပါလို့မျိုးကြီးတွေကိုတက်လာရတာပါမျိုးကြီးတွေမှာအရာကြောင့်အနေကျက်လာရတယ်နေမျိုးတွေမှာဖွံ့ဖြိုးတိုးတက်အောင်အလုပ်ကင်ပေါများအောင်ရင်းနှီးမြှုပ်နှံနိုင်အောင်လို့လုပ်ပေးဖို့လိုပါမယ်ဆိုပြီးတိုက်တွန်းလာပါတယ်အဲဒီအလုံးကိုအကြံပြုထားတဲ့နေကျော်ကတော့ဒီကျူးကျော်ပြဿနာကိုအများကဝေဖန်အကြံပြုလို့ရအောင်လို့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းလေးလုပ်ပေးပါ VOE တဲ့ဟုတ်ကဲ့ပါကိုနေကျော်ကိုနားထောင်လိုက်ရမယ်ထင်ပါတယ်နော်ဒီကျူးကျော်ပြဿနာကင်တွယ်ဖြေရှင်းဖို့ဘယ်လိုလုပ်ကြမလဲဆိုတာအလုံးနဲ့ပညာရှင်တွေအလုံးနဲ့ဝိုင်းဝန်းပြီးတော့ဆွေးနွေးထားတဲ့ဒီဓာတ်ရိုက်လေးလိုင်းစနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးသွားပါတယ်ရှင်ရေဒီယိုကနေနားထောင်လိုက်ရအောင်ဆိုတော့ကျမတို့ VOE အင်တာနက်စာမျက်နှာပေါ်မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်နော်Facebook အစာမျက်နှာပေါ်မှာလည်းတွားပြီးတော့လွယ်လွယ်ကူကူနားဆင်လို့ရပါတယ်ရှင်။သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်။မြန်မာတိချစ်သရရှင်တွေအတွက်လည်းမြန်မာတချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်နော်။အခုဆက်ပြီးတော့မြန်မာတိချစ်သရရှင်တွေအတွက်မြန်မာတချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်ရှင်။ဒီတစ်ပတ်တေးတောင်းလာတဲ့သရရှင်ကတော့မိုးထက်အာကာရဝမ်းမာရှိတဲ့ကချင်တငယ်ချင်းအတွက်ပါဆိုပြီးတေးတောင်းလာပါတယ်။VOA American ရုံးကိုဖုန်းဆက်ပြီးတေးတောင်းတာဖြစ်ပါတယ်။ဘယ်သူဘယ်ဝါဆိုတာတော့မပြောသွားပါဘူးနော်။သူကအောင်လာရဲ့တောင်းမှန်ပါတယ်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါတယ်။ဟုတ်ကဲ့ပါ။ဒီတော့ဒီတစ်ပတ်သူတောင်းထားတဲ့သချင်းလေးနဲ့ဖြောပြပေးကြပါတယ်နော်။အောင်လာတည်ဆူထားတဲ့တောင်းမှန်ပါတယ်ဆိုတဲ့သချင်းကိုတိချစ်တော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်
။ဘူးမမလိုပါဘူး။နားရဲ့ပေးမှာ။ Oh Mishi
ဆူထားတဲ့တောင်းမှန်ပါတယ်ဆိုတဲ့တချင်းကိုနားဆင်ကြရတာပါရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်。
မပေးစာများအစီအစဉ်ကိုနားဆင်ကြရတာပါအခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့သက်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့ငင်းငင်းရင်းနဲ့ပတ်သက်ပြီးတမတော်ရဲ့သဘောထားပြောင်းလဲသွားပြီလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမိုက်အင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ဇူလိုင်20ကနေ22ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပမဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU အစည်းအဝေးကိုထိုင်းနိုင်ငံဆိုင်ရာမြန်မာစစ်တမ်းရုံးကတောင်းဆိုခဲ့တဲ့အတွက်ထိုင်းအာဏာပိုင်တွေကတားမြစ်ပိတ်ပင်ခဲ့တယ်လို့သိရပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာမြန်မာနိုင်ငံဘက်အချမ်းကလက်နက်ကိုင်တပ်ဖွဲ့တွေလာပြီးအစည်းအဝေးလုပ်နေကြတာအဆန်းတကျယ်ကိစ္စမဟုတ်ပါဘူး။တော်လေးကာလကြာမြင့်ခဲ့ပါပြီ။အရင်ခေတ်ကလျှို့ဝှက်ပြီးလုပ်ကြပေမဲ့အခုနောက်ပိုင်းအစိုးရနဲ့တပ်မတော်ကိုယ်တိုင်ပြည်တွင်းညီညွတ်ရေးအကောင့်ထဲပေါ်လာခဲ့ပြီးတဲ့နောက်အစည်းအဝေးတွေပေါ်ပေါ်တင်တင်ပဲလုပ်ကြတာတွေ့မြင်ရပါတယ်။အဲ့ဒီထဲမှာ NCA လက်မှတ်ထိုးမထားတဲ့အဖွဲ့တွေအစိုးရနဲ့အပြည့်အစုံချုပ်တခုတလေမှရေးထိုးမထားတဲ့အဖွဲ့တွေပါသလိုအစိုးရကအသိမှတ်ပြုမထားတဲ့အဖွဲ့တွေလည်းပါဝင်တာတွေ့ရပါတယ်။ဒါပေမဲ့အခုရှမ်းပြည်ညီညွတ်ရေးကော်မတီအစည်းအဝေးလို့တားမြစ်ခံရတာမျိုးမကြားမသိကြရပါဘူး။ဒါအပြင်အခုတားမြစ်မှုဟာသက်ဆိုင်ရာမြန်မာအစိုးရတန်ရုံးဘက်ကတားမြစ်တာမဟုတ်ဘဲစစ်တန်ရုံးဘက်ကတားမြစ်တယ်ဆိုတဲ့ကိစ္စကလည်းထူးခြားနေပါတယ်။ပြည်တွင်းညီညွတ်ရေးအကောင့်ထဲဖော်မှုနဲ့ပတ်သက်ပြီးတမတော်ရဲ့သဘောထားပြောင်းလဲသွားပြီလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်။
အလုံးတိကျပြီးဖြစ်တဲ့အတိုင်းအရင်သမရဦးသိန်းစိန်လက်ထက်မှာလက်နက်ကင်တိုင်းရင်းသားတွေနဲ့အပြစ်ခတ်ရဲဆဲရေးပြည်ရင်းငြိမ်းချမ်းရေးလုပ်ငန်းတွေစပြီးအကောင့်ထဲပေါ်ပါတယ်။သမရဦးသိန်းစိန်အစိုးရရဲ့ငြိမ်းချမ်းရေးအကောင့်ထဲပေါ်မှုလုပ်ငန်းစဉ်ကတော့လက်နက်ကင်အဖွဲ့တွေနဲ့အရင်ဆုံးအပြစ်ခတ်ရဲဆဲရေးစာချုပ်တစ်ခုရအောင်ချုပ်ဆိုမယ်။ပြီးရင်စာချုပ်ပါအတိုင်းတိုက်ပွဲတွေမဖြစ်အောင်ထိမ့်သိမ့်မှုတွေလုပ်သွားမယ်။အဲ့ဒီလိုလုပ်နေရင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပသွားမယ်။နိုင်ငံရေးဆွေးနွေးပွဲတွေကနေသဘောတူညီချက်တွေရလာတဲ့အခါကျမှအဲ့ဒီအချက်တွေကိုဖွဲ့စည်းပုံထဲမှာပြင်ဆင်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်သွားမယ်ဆိုတဲ့မူပါအလွန်ထူးခြားတာကတော့လက်နက်ကင်တိုင်းရင်းသားတွေအနေနဲ့အပြစ်ရက်ပြီးနိုင်ငံရေးဆွေးနွေးပွဲတွေမှာသဘောတူညီချက်မရမချင်းကိုယ်နယ်မြေကိုထိန်းသိမ်းထားခွင့်ကိုယ့်ဖွဲ့စည်းနဲ့ကိုယ်ကိုယ့်လက်နက်ကင်တပ်ဖွဲ့နဲ့ကိုယ်ရက်တီခွင့်ရရှိမယ်ဆိုတဲ့အခြေအနေမျိုးဖြစ်ပါတယ်အထိပ္ပယ်ကတော့ငင်းငင်းလုပ်ငန်းအကောင့်ထဲပေါ်ရမှာအစိုးရနဲ့တပ်မတော်ဘက်ကတိုင်းသားလက်နက်ကင်တွေကိုလက်နက်ချပါလက်နက်အပ်ပါလက်နက်နဲ့ငင်းငင်းရေးလဲပါလို့ပြောမှာမဟုတ်ဘူးဆိုတာပါပဲနောက်ထပ်ထူးခြားတာတစ်ခုကအစိုးရနဲ့ဆွေးနွေးဖို့အတွက်လက်နက်ကင်တိုင်းသားတွေဘက်သူတို့အချင်းချင်းတွေ့ဆုံညှိနှိုင်းအစည်းအဝေးလုပ်ကြဖို့လဲလို့တဲ့ဆိုပြီးအစိုးရဘက်ကတင်ပြမှုဖြစ်ပါတယ်တကယ်တော့မြန်မာနိုင်ငံမြောက်ပိုင်းကနေတောင်ပိုင်းနယ်စပ်တွေတခြားပြန့်ကျဲနေတဲ့တိုင်းသားလက်နက်ကင်တွေစုစုစည်းစည်းအစည်းအဝေးလုပ်ဖို့ဆိုတာအလွန်မလွယ်ကူပါဘူးအရင်တိုက်ကြခိုက်ကြခစ်ကာလာတွေတုန်းကတော့တောင်ပိုင်းကအဖွဲနဲ့မြောက်ပိုင်းကအဖွဲတွေတွေ့ဆုံဆွေးနွေးပွဲလုပ်ဖို့ဆိုတာရပ်ပေါင်းလာပေါင်းများစွာကြာအောင်တိုက်ပွဲမျိုးစုံအခက်ခဲမျိုးစုံဖြတ်သန်းပြီးမှတွေ့ကြရအစည်းအဝေးလုပ်ခွင့်ရတာပ
ါဒါပေမဲ့သမရဦးသိန်းစိန်အစိုးရလက်ထက်မှာတော့လက်နက်ကင်တိုင်းသားတွေသူတို့အချင်းချင်းတွေ့ဆုံအစည်းအဝေးလုပ်ချင်တာကိုမတားဆီးတဲ့အပြင်အောက်ဆရာကောင်းလောင်အကူအညီတောင်ပေးလိုက်ပါသေးတယ်ဒီလိုနဲ့ Laser Conference Lokhila Conference ဆိုတာမျိုးပေါ်ပေါက်လာတာပါဒါနဲ့မကနောက်ပိုင်းလက်နက်ကင်တိုင်းသားခေါင်းဆောင်တွေကိုမြို့ပေါ်မှာအစည်းအဝေးလုပ်တာသူတို့လူထုနဲ့သူတို့တွေ့ဆုံဆွေးနွေးကြတာကိုလည်းခွင့်ပြုပေးခဲ့ပါတယ်။နောက်ဆုံးလက်ရှိအစိုးရတပ်မတော်နဲ့လက်နက်ကင်တိုင်းသားတွေသဘောတူညီချက်ရခဲ့တဲ့တိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ် NCA ဆိုရင်လည်းလက်နက်ကင်တိုင်းသားတွေဘက်ကအဆိုပြုတဲ့အချက်တွေကနေစပြီးရေးဆွဲထားတဲ့မူဖြစ်နေတာပါ။ဒီနေရာမှာထူးခြားတာတစ်ခုကသမရဦးသိန်းစိန်အစိုးရရဲ့အဲ့ဒီငင်းငင်းရဲ့အကောင့်ထဲပေါ်မှုကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့တပ်မတော်ကအပြည့်အဝထောက်ခံလိုက်ပါအကောင့်ထဲပေါ်တာပါအစိုးရနဲ့တမတော်ဘက်ကအဲ့လိုအကောင့်ထဲပေါ်ခဲ့တာကြောင့်လဲနှစ်ပေါင်း60ကျော်တိုက်ပွဲဝင်လာတဲ့ခရင်တိုင်းသားလက်နက်ကင်တပ်ဖွဲ့အပါအဝင်အဖွဲ့တချို့ရဲ့ယုံကြည်မှုကိုရရှိပြီးနောက်ဆုံး NCA စာချုပ်ကိုလက်မှတ်ထိုးနိုင်တဲ့အခြေအနေအထိရောက်ခဲ့တာပ
ါအခုဆိုရင်ငြိမ်းချမ်းရေးကိုကိုကြိုးမပါတကယ်အကောင့်ထဲပေါ်မယ်လို့လက်နက်ကင်တိုင်းသားအများစုကယုံကြည်တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လာပါပြီဒေါအောင်ဆန်းစုကြည်အစိုးရဟာငင်းငင်းရေးဒီတာပထမငင်းချမ်းရေးဒီတာဒုတိယငင်းချမ်းရေးဒီတာတတိယလို့ပြောရလောက်အောင်ငင်းချမ်းရေးအကောင့်ထဲဖော်ရေးလုပ်ငန်းကိုအထူးဦးစားပေးနေတာတွေ့မြင်ရပါတယ်။ဒါပေမဲ့ငင်းချမ်းရေးအကောင့်ထဲဖော်နေမှုဟာမျှော်မှန်းထားသလောက်တိုးတက်တာမတွေ့ကြရပါဘူး။ဒီအထက်မှာတက်မတော်နဲ့လက်နက်ကင်တိုင်းရင်းသားတွေတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုညော့နှဲလာတဲ့အချက်လဲပါဝင်ပါတယ်။ဘလို့ပဲဖြစ်ဖြစ်ငင်းချမ်းရေးကိုအစိုးရနဲ့တက်မတော်ဘက်ကဥဆောင်အကောင့်ထဲပေါ်နေတာမို့ငင်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ဖို့ဆိုရင်အစိုးရနဲ့တက်မတော်ကိုလက်နက်ကင်တိုင်းရင်းသားတွေဘက်ကတန်တရာရှင်းရှင်းနဲ့ယုံကြည်မှုတွေရှိလာစေဖို့အတော်လေးအရေးကြီးပါတယ် ယုံကြည်မှုရှိလာလေလေယဉ်နီးလာလေလေငင်းကြဲလုပ်ငန်းတွေလောက်ကံ့ရလွယ်ကူအောင်မြင်မှုရလေလေဆိုတာဝင်းကြီးဟောင်းဦးအောင်မြင်ဦးဆောင်တဲ့ငင်းကြဲလုပ်ငန်းအကောင့်ထယ်ဖော်ရေးကော်မတီရဲ့ဆောင်ရွက်ချက်တွေကတက်တည်ပြနေသေးတာလည်းဖြစ်ပါတယ
်။လက်ရှိအချိန်မှာတမတော်အနေနဲ့တိုင်းပြည်ကာကွယ်ရေးတာဝန်တွေယူနေရသလိုအခြားတစ်ဖက်မှာပြည်တွင်းစစ်ရဲစေးငင်းကြဲတိဆောက်နိုင်ရေးအတွက်လက်နက်ကိုင်တိုင်းသားတွေရဲ့ယုံကြည်မှုရအောင်စ조사ပြဖို့လည်းလိုပါတယ်။ပြည်ရဲ့ရပိုင်းကထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပမဲ့ရှမ်းပြည်ညီညွတ်ရေးကော်မတီစီဝေးကိုပိတ်ပင်ခြင်းနဲ့ဆိုရင်တော့အစိုးရနဲ့ညှိနှိုင်းသင့်ပါတယ်အခုလိုတပ်မတော်ဘက်ကထိုင်းအစိုးရဘက်ကိုတိုက်ရိုက်ပြောဆိုပိတ်ပင်လိုက်ခြင်းအဖြစ်ရှမ်းပါဝင်တိုင်းသားတွေရဲ့မယုံကြည်မှုတန်တရားဖြစ်မှုတွေသာပေါ်ပေါက်လာမှာဖြစ်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်မှာပါထိခိုက်မှုရှိလာနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်
ရရှိမှုခင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာထုကူစလေရန်ဟီလီဟာမြန်မာနိုင်ငံတွင်လူခွင့်တိုးတက်မှုအခြေအနေတွေအပေါ်မှာကျေနပ်အားရမှုမရှိဘူးလို့သူရဲ့အခုနောက်ဆုံးခီးစဉ်တွင်မှပြောခဲ့သလိုပဲမြန်မာဆွေရဘက်ကလည်းကုလလူခွင့်ကူစလေရဲ့ခီးစဉ်ဆုံးထုတ်ပြန်ပြောဆိုချက်အပေါ်မှာစိတ်ပြည့်ရတယ်ဆိုပြီးတော့တုံ့ပြန်ခဲ့ပါတယ်လက်တော်လုံးမှာလည်းဒီကုလလူခွင့်ကောင်စီကနေပြီးတော့မြန်မာနိုင်ငံကိုအထူးစုံစံရေးအဖွဲ့တရားဆီလုဖို့ကိစ္စအပေါ်မှာလည်းမြန်မာဆွေရဘက်ကကန့်ကွက်ပြီးတော့အပြန်အလှန်တင်းမာမှုတွေရှိနေတာပါလူခွင့်ရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံနဲ့ကုလသမဂ္ဂကြားဆက်ဆံရေးအဖို့အထက်တွေရှိနေတဲ့အပေါ်အခုဒီလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူသူတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြဖို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုမိများလူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-999ဖြစ်ပါတယ်။ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများမဲ့တော်ရှင်ကိုကြည့်ကြပါရခင
်။အင်္ဂါနေ့ညတိုက်ရိုက်တဲ့လိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရရှင်။အခုတော့ထူးခြားဆန်ပြားသတင်းများအစီအစဉ်အလှက်ပါ။ဒီတစ်ပတ်မှာတော့ပြီးခဲ့တဲ့တစ်ပတ်ပြင်သစ်နိုင်ငံ Paris မြို့မှာကမ္ဘာအယောင်ရဆုံးကစားစရာတစ်မျိုးဖြစ်တဲ့ Rubik and Sardon အယောင်လေးတွေညီအောင်စီးတဲ့ပြိုင်ပွဲကိုကျင်းပခဲ့ပါဗျ။ထိုင်းနိုင်ငံအရှေ့ပိုင်းဘန်ကောက်မြို့အရှေ့ဘက်နနာရီအကွာကချွန်မူရီခရိုင်မှာနှစ်စဉ်ကျင်းပနေကြကျွဲမောင်းပြိုင်ပွဲကိုကျင်းပခဲ့ပါဗျ။အခုလိုထူးခြားဆန်ပြားသတင်းတွေကိုကိုငင်းငင်းနဲ့အတူတင်ဆက်ပေးပါမယ်ရှင်။ထိုင်းနိုင်ငံအရှေ့ပိုင်းမှာနှစ်စဉ်ကျင်းပတဲ့ကျွဲမောင်းပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဘန်ကောက်မြို့အရှေ့ဘက်နနာရီအကွာကချွန်ဘူရီခရိုင်မှာစံစဘာစိုက်ပျိုးပွဲနဲ့အတူကျင်းပခဲ့တာပါ။ခေတ်သစ်ထိုင်းနိုင်ငံစံစဘာစိုက်ပျိုးမှုမှာလက်ထွန်းဇက်တွေသုံးနေကြပြီဖြစ်ပေမဲ့လည်းရိုးရာအစင်လာကိုထိမ့်သိမ့်တဲ့သဘောအနေနဲ့ကျွဲမောင်းပြိုင်ပွဲကိုကျင်းပတာပါ။ထုံတုံးအသေးစားလေးချိတ်ထားတဲ့ကျွဲနှကောင်နောက်ကနေမောင်းတဲ့သူကအသကုံကြိမ်လုံးနဲ့ရိုက်ပြီးမောင်းကြတာပါ။နောက်ကပြေးလိုက်တဲ့သူကရေရှမ်းနေတဲ့လေခွက်ထဲမှာမှောက်လဲသွားရင်လေပြိုင်ပွဲစီကံအရာရှုံးတာဖြစ်ပါတယ်။အတကုံပြေးနေတဲ့ကျွဲနောက်ကလိုက်ရင်ဘွက်ထဲကိုမျက်နှာနဲ့ကြားတဲ့သူတွေအများကြီးရှိတာကြောင့်ပွဲကြည့်သူတွေအတွက်လည်းရေစရာတွေဖြစ်ခဲ့ပါတယ်။စံစဘာစိုက်ပျိုးထုတ်လုပ်မှုဟာထိုင်းနိုင်ငံရဲ့အဓိကလုပ်ငန်းဖြစ်တာကြောင့်အရင်ခေတ်တွေကကျွဲတွေကိုသုံးပြီးလဲထွန်ခဲ့တာကိုခေတ်စ်လူငယ်တွေနားလည်စေချင်တဲ့အတွက်ကြောင့်ဒီလိုပြိုင်ပွဲတွေကျင်းပတာဖြစ်တယ်လို့ဒေသခံအရာရှိစမတ်ဆူဆူဝမ်ကပြောပါတယ်။အခုခေတ်မှာတော့ကျွဲမောင်းပြိုင်ပွဲတွေကိုအားကစားအတွက်တီးတဲ့မွေးပြီးတော့လေချွန်လိုက်ယုံနဲ့အမိတ်စကားနားထောင်စီဖို့လစ်ကျင့်ပေးထားပါဗျ။ကျွဲကောင်းရင်တော့ဒေါ်လာ6000နီးပါးအထိဈေးရနိုင်ပါတယ်ရှင်။
ဒီကနေ့ဘက်ကပြင်သစ်နိုင်ငံ Paris မြို့မှာကမ္ဘာအယောင်ရဆုံးကစားစရာတစ်မျိုးဖြစ်တဲ့ Rubik and Sardon အယောင်လေးတွေညီအောင်စီတဲ့ပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ပြိုင်ပွဲဝင်ပေါင်း 1,100 ကျော်ပါဝင်ရှင်ပြိုင်ခဲ့ပြီးညနေပြင်6ခုကအယောင်လေးတွေညီအောင်ဆက်ရတဲ့အပြင်ဘသူအများဆုံးပြီးတဲ့လဲပြိုင်တာတွေပါဝင်သလိုခြေထောက်နဲ့ and Sardon လေးတွေကိုစီပြတာနောက်ပြီးမျက်လုံးနှစ်ဖက်လုံးကိုအဝင်းနဲ့ပိတ်ထားပြီးအယောင်တွေကိုညီအောင်စီပြတာမျိုးလဲပါဝင်ခဲ့ပါတယ်။ကမ္ဘာအများဆုံးစံချိန်ကတော့4.83 seconds ဖြစ်ပြီးအဲ့ဒီအတုံးတွေကိုအယောင်တွေညီအောင်ဖြည့်ရှင်းနည်းက 43 quintillion ရှိပါတယ်1 quintillion မှာဆိုရင် trillion ပေါင်း 1,000 ရှိတာပါဟန်ဂေရီနိုင်ငံသားဘီတုကပညာရှင်ပေါမောက်ခအာနိုရူဘစ်က1988ခုနှစ်မှာတီထွင်ခဲ့တာဖြစ်ပြီးတော့သူ့ကျောင်းသူကျောင်းသားတွေ geometry မှာစိတ်ဝင်စားမှုမြင့်တက်လာစေဖို့ရည်ရွယ်ပြီးတော့တီထွင်ခဲ့တာပါတကဘာလုံးမှာဒီအန်ဇာရုံးလေးပေါင်းတန်း450လောက်ရောင်းချခဲ့ရပြီးတော့အခုဒီပြိုင်ပွဲကိုပြင်သစ်နိုင်ငံ Paris မြို့မှာပထမဆုံးအကြိမ်ကျင်းပတာဖြစ်ပါတယ်ခင်ဗျာ
တန်ဇေးနီးယားနိုင်ငံဘေးမက်တော်နေရာမှာရိုက်ယူလာတဲ့ဓားပုံတွေရဂျစ်စ်ပေါက်လေးတကောင်ကိုချင်းသစ်မတကောင်ကနုတိုက်နေပါဗါတယ်တန်ဇေးနီးယားနိုင်ငံအန်ဂရိုဂရိုတားရဲထိမ့်သိမ်းရေးဒေသမှာတွေ့ရှိခဲ့ရတဲ့ဒီအဖြစ်ဟာတားရဲအချင်းချင်းယူရနေတဲ့ပထမဦးဆုံးအဖြစ်ပြက်သက်တည်ပဲဖြစ်ပါတယ်ပုံမှန်အဖြစ်ဆိုရင်တော့တားရဲတွေကအချင်းချင်းရန်သူလိုသဘောထားတိုက်ခိုက်တကြပြီးအမျိုးမတူတဲ့တားပေါက်လေးကိုတခြားတားရဲတစ်မျိုးကနုတိုက်တဲ့အဖြစ်မျိုးမရှိဘူးလို့တဘာဝကြောင်ရိုင်းကြီးထိမ့်သိမ့်ရဲ့အဖွဲဥက္ကဋ္ဌလူခ်ဟန်တာကပြောပါတယ်။နိုစီကီတိုလိုနာမည်ပေးထားတဲ့ဒီချင်းသစ်မကိုကိုဘလိုင်းတန်ဇေးနီးယားသားရဲထိမ့်သိမ့်ရဲ့အဖွဲကရေဒီယိုခြေရာခံလက်ပတ်တက်ဆင်ထားပြီးစောင့်ကြည့်နေတာလည်းဖြစ်ပါတယ်။ဂျစ်သစ်အကွက်အပြောက်တွေပါတဲ့ဒီဂျစ်သစ်လေးဟာချင်းသစ်ပေါက်လေးမဟုတ်တာကိုတေးကြားသိနိုင်တဲ့အတွေ့ဘာကြောင့်အခုလိုဖြစ်ရတာလဲဆိုတာသိပ္ပံပညာရှင်တွေလည်းမရှင်းပြနိုင်မှုဖြစ်နေပါတယ်။ဖန်စီချုံအောင်ခံထားတဲ့အခြေအနေတွေမှာတော့မျိုးမတူတဲ့သားရဲ့နှမျိုးဟာပေါင်းစည်းသွားတာပဲမဲ့တဘာဝအရင်အခြေအနေမှာတော့အခုလိုအဖြစ်မျိုးဟာရှားပါတယ
်သူကြဆံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ဗျူရီမြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုဆက်လက်ထုတ်လင်းပေးနေပါတယ်တနင်္လာနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line to meter 30 40 49 50နဲ့ line လာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOE ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် VOE ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုမတ်သိငီထိုက်ကြေညာပေးပါမယ်ရှင်။
ရုရှားပေါ်ဒဏ်ခတ်ပိတ်ဆို့မှုတဲ့နောက်အီရန်နဲ့မြောက်ကိုရီးယားပေါ်စီးပွားရေးအရာဒဏ်ခတ်မှုတို့နဲ့ပတ်သက်ပြီးပါတီကြီးနှစ်ရက်တွင်ရဲ့အမေရိကန်လွှတ်တော်ကောင်ဆောင်နေကြသဘောတူညီချက်ရရှိသွားပြီဖြစ်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ကြားဝင်နှောက်ယှက်ခဲ့မှုယူကရိန်းနဲ့ဆီးရီးယားနိုင်ငံတွင်းမှာစစ်ရေးအရာရန်လိုတဲ့ဆောင်ရွက်ချက်တွေကိုစန့်ကျင်ပြီးဒီဒဏ်ခတ်ပိတ်ဆို့မှုအသစ်ကိုဆောင်ရွက်တာဖြစ်ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုတော့လာမယ့်အင်ကာနေ့မှာအောက်လွှတ်တော်မှာမဲခွဲဖို့စီစဉ်ထားပါတယ်ရှင်။အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်တက္ကသကဝေါ်မတ်ဆိုင်ကြီးရဲ့ကားရနာရနေရာမှာရပ်ထားတဲ့ကုန်တင်ကားကြီးတစ်ခုထဲကနေလူရှစ်ဦးသေဆုံးနေတာကိုတွေ့ရတဲ့အကြောင်းတက်ဆက်ရဲကပြောပါတယ်။ကုန်တင်ကားထဲမှာကလေးငယ်တွေအပါအဝင်အနည်းဆုံး28ဦးကိုတွေ့ခဲ့ရပြီးဒီထဲက18ဦးတို့ကတော့စိုးရိမ်ပွဲရာအပူရှင်ကြောင့်ဖြစ်တဲ့ဒဏ်ရာတွေရရှိထားတယ်လို့ဆန်အန်တိုနီယိုမိသက်တပ်ဖွဲ့ရဲ့အကြီးအကဲရှားဟူ့စ်ကပြောပါတယ်။ကဲထုတ်လာရသူတွေထဲကတချို့ကတော့ပြန်မကောင်းလာနိုင်တော့တဲ့အခြေအနေမျိုးအထိအုံနောက်ထိခိုက်ခံစားနေရတယ်လို့လဲမိသက်တပ်ဖွဲ့ရဲ့အကြီးအကဲက CNN သတင်းဌာနကိုပြောဆိုသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်ရေးပါတဲ့ခရိုင်နှစ်ခုကဌာနချုပ်တွေကိုသိမ်းယူပြီးအနီးတစ်ဝက်ကအစိုးရဌာနတွေကိုလည်းတာလီဘန်တို့တိုက်ခိုက်နေတဲ့အာဖဂန်နစ္စတန်အလယ်ပိုင်းမှာတော့တိုက်ပွဲတွေပြင်းထန်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဂေါ်ပြည်နယ်တဲကသေဝါရာခရိုင်ကိုဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာတပုံတွေဝင်ရောက်တိုက်ခိုက်တာဖြစ်ပါတယ်ရှင်
။တရင်ချင်းချက်ကိုမတင်ငိထိုက်တင်ညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zone ဖြစ်ပါတယ်။ကျွန်မရှားဖုံပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ line to meter 16.25 တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.